ကဲရှင်နေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့မိမိတို့ပြုလုပ်တဲ့ကုသိုလ်လုပ်ငန်းများကိုပြုလုပ်ခြင်းရဲ့အကြောင်းနဲ့တကွာဝမ်းမြောက်နှုမောတာရုခေါ်နိုင်မှုဘုန်းကြီးရရှိဥစွာမှတ်တမ်းတင်တဲ့အနေနဲ့ဖတ်ကြားပေးမယ်။သာသနာတော်နှစ်2558ခုနှစ်ကောဇာတကရေ1386ခုနှစ်ဝါဆိုလာဇန်14ရက်ခရီးနှစ်2014ခုနှစ်ဇူလိုင်လ10ရက်ကြာသာပတေးနေ့မှာစကိုင်းတောင်ရုံများဆက်ကြအကြောင်းတိုက်လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကစကိုင်းမြို့တာစီရက်မှာနေထိုင်ကြတဲ့ဒါယကာကြီးဦးမြင့်တန်ဒါယိကာမကြီးဥပါတိကာမကြီးဒေါခင်မမသာသမီမေများရှမ်းပမာဘွဲယုံပြည်တော်အေးရွှေစံအိမ်ပိုးတဲ့မိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကမြတ်စွာဘုရားအကြောင်းတိုက်လာရောက်ပြီးကုသပြုခြင်းအကြောင်းကမိမိတို့ရဲ့ယေရှုရှင်မိခင်ကြီးယရနာသုံးပါးကိုစီကဲ့မြတ်နိုးတက်တဲ့သာသနာမိခင်ကြီးဒေါခင်မမရဲ့88နှစ်ပြည့်မွေးနေ့မင်္ဂလာကိုကြောင်ပြုပြီးတော့တန်ဃာတော်350ကျော်တို့အာယုန်ခါမှာအာယုန်စွမ်းများဆက်ကပ်လှူဒန်းခြင်းတန်ဃာ350ကျော်တို့အားနေ့လေအခါနေစွမ်းများဆက်ကပ်လှူဒန်းခြင်းတန်ဃာ350ကျော်တို့အားညနေအခါဖြော်ရည်ဆေးပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မမိတ်ဆွေများနဲ့ကြောင်းတိုက်တွင်ရှိယောဂီသူတော်စင်တို့အားလည်းပဲကြွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ပါတယ်ထို့မှတစ်ပါပြုလုပ်ကြတဲ့ကုသိုလ်ကောင်းမှုများကစကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုက်ဝါဆိုတော်မူကြတဲ့တန်ဃာတွေကမာနာယကနာယကအနုနာယကကနဝစကစာကြဆရာတော်26ပါးတို့အားဝါဆိုသင်္ကန်းဖြစ်ဖြစ်အေသုံးလုံးမာတင်သင်္ကန်းတစ်စုံစီလှူဒန်းခြင်းခါခွေကိုဘက်သင်္ကန်းတစ်ထည်စီအပြင်26ထည်လှူဒန်းခြင်းကံငယ်ခပံကျိုးတစ်ချောင်းစီအားဖြင့်26ချောင်းကာကြီးမျက်နှာတုပ်ပေါ်ဟာတထည်စီအားဖြင့်26ထည်ငါဆက်ပြာမွေတကယ်စီအားဖြင့်26ခဲစာလုံးသွားတိုက်စီသွားတိုက်တန်တစုံစီအားဖြင့်26စုံဒါစာချနာယကများကိုမိမိတို့တည်တန့်လှူဒန်းကြထိုမှတစ်ပါးအကူကနဝစကအကူစာကြစာတင်သားရဟန်းတာမဏိ325ပါးတို့အားလည်းပဲဆက်ပြာမွေတကယ်စီတွားတိုက်စီတွားတိုက်တန်တစုံစီလောင်းတူကြခြင်းဆိုတဲ့တန်ဃာကုံတန်ကိကဒါနာကိုလည်းပြုလုပ်ကြတယ်။နောက်ပြီးတော့မာနာယကဆရာတော်အား3သိန်းကျပ်တန်ပစ္စည်း4ပါးအလုံးမှာလိုအပ်ရာအသုံးပြုနိုင်ရန်3သိန်းကျပ်တန်ဝတ္ထုများလှူဒန်းခြင်း။နာယကစာကြ6ပါးတို့အားတဘာတဘာအတွက်တသိန်းကျပ်တန်ပစ္စည်း၄ပါးအတွက်တသိန်းကျပ်တန်စီလှူဒန်းကြခြင်းအနုနာယကစာကြဘုန်းကြီး၄ပါးတို့အားတဘာတဘာအတွက်5000ကျပ်တန်စီ5000ကျပ်တန်စီနဝကမ္မများလှူဒန်းခြင်းကနဝစကစာကြဘုန်းကြီး15ပါးတို့အားတဘာတဘာအတွက်3000ကျပ်တန်စီ3000ကျပ်တန်စီလှူဒန်းကြခြင်းကနဝစကအကူစာကြ56ပါးနဲ့စာတင်သားယဟန်18ပါးတို့အားတစ်ပါးတစ်ပါးအတွက်တထောင်ကျပ်တန်စီလှူဒန်းကြခြင်းစာတင်သားကိုရင်251ပါးတို့အားလည်းပဲတစ်ပါးတစ်ပါးအတွက်9000ကျပ်တန်စီလှူဒန်းခြင်းဆိုပြီးတော့ပစ္စည်း၄ပါးရည်မှန်းပြီးနဝကမ္မများကိုလည်းပဲလှူဒန်းပူဇော်ကြတယ်ထိုမှတစ်ပါးမြတ်စွာဘုရားအကြောင်းတိုက်တန်ကြီးကအဖြစ်နဲ့စွမ်းစံတော်နှစ်အိတ်ပဲစီတန်နှစ်ပုံပကံစီဆက်ပြာစီနှစ်ပုံဆက်ပြာမုံတုံနှစ်ပါးကျက်သွန်ပြူနှစ်အိတ်ကျက်သွန်နီနှစ်အိတ်အာလူနှစ်အိတ်ဂျင်းတအိတ်ဓမြစီအချောဆယ်ချောင်းဓမြစီအကျန်းခြောက်ချောင်းကျွေပြားကြီးစုကျွေပြားကြီးစုဆေးဤဘူးတစ်ပါးကုရီတုံဆေးဤဘူးနှစ်ပါးကုရီတုံနန္တာကဲတစ်ပါးစသည်ဖြင့်လူတန်းကြတယ်ဒါကတန်ခါအလုံးအတွက်လူအရာရာဒေနာတနာသုံးဆောင်များနဲ့တန်ခါတော်ရှင်မြတ်တို့အာဟာရထောက်ပံ့ဖြစ်စေဖို့လူတန်းကြတဲ့ပစ္စည်းတွေပေါ့ထိုမှတစ်ပါးငွေတိသုံးလက်မိသားစုကလည်းပဲ3000ကျပ်တန်ဝတ္ထုပစ္စည်းများ မြတ်စွာဘုရားကြောင့်တိုက်စေရဝင်းဖွာပုံညာဝတိမြေမရှင်ဥတို့ကလည်းပဲတထောင်ကျက်တန်ဥတို့ပစ္စည်းများကိုဓမ္မပူဇာအဖြစ်လူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ပါတယ်ထိုမှတစ်ပါးဒေါ်တူတူကလည်းပဲတထောင်ကျက်တန်ဥတို့ပစ္စည်းများကိုလူတန်းကြတယ်အဲ့တော့ရှင်နေတက္ကမကြီးဒေါ်ခင်မမကျေးဇူးရှင်မိခင်ကြီးသာသနာတော်အတွက်အကျိုးကျေးဇူးပြုနေတဲ့သာသနာမိခင်ကြီးဒေါခင်မမရဲ့88နှစ်ပြည့်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့နှစ်စဉ်လိုပဲမြတ်စွာဘုရားကြောင်းတိုက်လာရောက်ပြီးတော့ပြုလုပ်တဲ့ကုသိုလ်စည်ရင်းတွေဖြစ်ပါတယ်။တရဏဂုံသုံးပါးနဲ့ဘဝသီလတော်ကိုထမှန်ခံယူဆောက်တည်ခြင်းဖျားရှင်ရဲ့ရွှေနှုတ်တော်အတွက်ပရိတရားတော်မြတ်ကိုလည်းပဲတန်ခါတော်ရှင်မြတ်ဒီထံကတဆင့်နာယူကြခြင်းဆိုတဲ့သီလကောင်းမှုဘာဝနာကောင်းမှုတွေကိုလည်းထက်မှန်ပြီးတော့စီပူအထောက်ကြတယ်။ကဲဒီကုသိုလ်တွေကိုအာလုံဝမ်းမြောက်နှုမောတာရုခေါ်ဆိုသည့်နေအားဖြင့်တာရု၃ချိန်ခေါ်ပါကဲဘုန်းကြီးအနေနဲ့လိုက်နာကျင့်သုံးစရာတရားအနုမောဒနာတရားဟောကြားပေးမယ်ပေါ့အဲ့တော့ဘုန်းကြီးဘာဟောကြားပေးမလဲဆိုတော့လေးလာသုံးသက်ဆုံးဖြတ်စေခြင်းဆိုတဲ့ဒီအနေနဲ့ဟောပေးမယ်ပေါ့ဘုန်းကြီးတို့အစိုးမိန်စကားတစ်ခုပဲဖြစ်ဖြစ်စီကကိုကိုွယ်တဲ့နေရာမှာပဲဖြစ်ဖြစ်လေလာမှုသုံးသက်မှုအရေးကြီးတယ်လေလာသုံးသက်ပြီးမှဆုံးဖြတ်ပြုလုပ်တာအမှန်တရားနဲ့နှီးဆက်တယ်ပေါ့ဒါကြောင့်ဘုန်းကြီးနေနဲ့လေလာသုံးသက်ဆုံးဖြတ်စေခြင်းဆိုတဲ့ကောင်းစီနဲ့လိုက်နာကျင့်သုံးပွဲရာတရားတစ်ပုဒ်ကိုဟောပေးဒီတရားတော်ကိုဘာဖြစ်လို့ဟောရသလဲဆိုတော့ဘုန်းကြီးငယ်ငယ်တုန်းကအတွေ့အကြုံလေးနှစ်ရက်ကိုအခြေခံပြီးတော့ဟောကြားခြင်းဖြစ်တယ်ပေါ့အတွေ့အကြုံနှစ်ရက်ကဘာလဲဆိုတော့ဘုန်းကြီးတို့အမရပူရမဟာကဏ္ဍအကြောင်းတိုက်မှာမူလာဒန်းအနေစပြီးတော့တကြတိဟပြီးဝန်တာစာချာဘုန်းကြီးဆာမွေဝဲဒီအောင်ပြီးစာချာဘုန်းကြီးဖြစ်တည်အထိမဟာကဏ္ဍအကြောင်းတိုက်မှာနေခဲ့မဟာကဏ္ဍအကြောင်းတိုက်မှာနေစဉ်ကဘုန်းကြီးတို့ဟာစွန်စားကျောင်းကြီးရဲ့နောက်ဘက်ကတိမ်ပန်းကျောင်းဆောင်မှာနေပြီးတော့စာတင်စာချကြောင်းခုံကြီးဘဝဒီလိုအဆင်ဆင်ဖြတ်တန်းပြီးတော့နေပြီးမှညာစကြာကိုရောက်လာခဲ့တာအဲ့တော့ကန္နာယုံနေစဉ်ကာလမှာဘာထူးခြားချက်သွားတွေ့လဲဆိုတော့ဘုန်းကြီးတို့နေခဲ့တဲ့တိမ်တန်းကျောင်းကပညာကြိုးစားတယ်အဲ့ဒီခေတ်အဲ့ဒီအချိန်တုန်းကပညာတော်တဲ့တန်ဃာတွေတော်တော်လေးအထွက်များတယ်တန်ဃာနေသလောက်ပညာတော်တဲ့အုပ်စုလို့ဒီလိုပြောရမှာပေါ့ဒီတော့စာလဲကြိုးစားတယ်ပညာလဲတော်ကြတယ်ဒီတော့တချို့တန်ဃာတွေကတချို့တန်ဃာဆိုတာပညာလဲမကြိုးစားအနေထိုင်လဲပဲသိပ်ပြီးတော့မသိတဲ့တန်ဃာတွေကဘလို့ပြစ်တင်လာကြလဲဆိုတော့တောင်မျိုးမာကဏ္ဍဝန်ဆရာတော်ကြီးကစိတ်ကောင်းရှိဖို့ကပထမဝိနည်းလေးစားဖို့ကဒုတိယကျမ်းမာဖို့ကတတိယစသည်ဖြင့်နောက်ဆုံးကျမ်းမာစာတက်ဖို့ကတတမဒီလိုဆုံးမခဲ့ဩဝါဒပေးခဲ့တယ်။ဒါမျိုးပြောကြတယ်။ခုသိမ့်ပန်းเจ้าကကိုတော်ကြီးကကန္နာယုံထဲမှာနေပြီးတော့ကန္နာယုံဆရာတော်ကြီးရဲ့စီမင်းတွေကိုမလိုက်နာကြဘူး။သိမ့်ပန်းเจ้าကကိုတော်ကြီးရဲ့စိတ်ထဲမှာကစာတက်ဖို့ကပထမစာတက်ဖို့ကဒုတိယစာတက်ဖို့ကတတိယစာတက်ဖို့ကတတမဆယ်ချက်လုံးစာတက်ဖို့ပဲလုပ်နေကြတယ်။အဲ့တော့ဆရာတော်ကြီးနဲ့စီကံနဲ့ဆရာတော်ကြီးရဲ့ဆန္ဒတော်နဲ့မညီဘူးဒီလိုသဘောမျိုးလေးတွေနဲ့ထိထိငုံငုံလေးတွေပြောတာဘုန်းကြီးတို့စာသင်သားဘဝတုန်းကတွေ့ကြုံခဲ့ရတယ်။အဲ့တော့ဒီတုန်းကအခြေအနေကဘုန်းကြီးတို့ကလည်းပြန်ပြီးတော့မရှင်းတတ်ဘူးပေါ့ဒီလိုပဲကြားပြီးမယ်လို့တခါတည်းရန်ကလေးသဘာဝစိတ်ဆိုးခဲ့ရတယ်တခါတရံကြတော့လည်းပဲပြန်မပြောတတ်တော့ဒီလိုပဲနားထောင်ပြီးတော့စိတ်မကောင်းစွာနဲ့နေခဲ့ရတယ်။အဲ့တော့တောင်မျိုးမာကဏ္ဍဆရာတော်ကြီးကစာတက်ဖို့ကတတမစိတ်ကောင်းရှိဖို့ကပထမလို့ဆုံးမတယ်တဲ့။ဒါပေမဲ့ဘုန်းကြီးတို့ကြတော့စာတက်ဖို့ကပထမစာတက်ဖို့ကဒုတိယစာတက်ဖို့ကတတမဆယ်ချက်လုံးစာတက်ဖို့အဓိကထားတယ်။ဆရာတော်ကြီးရဲ့ဆန္ဒနဲ့မညီဘူးဒါမျိုးပြောတယ်ပေါ့။ အဲ့တော့ဒီပြဿနာလေးတွေငငယ်တုန်းကကြုံခဲ့ရတာခုကြတော့ဘုန်းကြီးကဒီပြဿနာလေးတွေကိုပြန်ရှင်းကျင်တဲ့အနေနဲ့လေလာသုံးသက်ဆုံးဖြတ်စေခြင်းဆိုတဲ့ဒါလေးကိုပေါ်ခြင်းရဲ့အကြောင်းတစ်ချက်ကဒါပါပါတယ်နောက်တစ်ချက်ကဘုန်းကြီးတို့ဘာသွားတွေ့ရလဲဆိုတော့တရားအားထုတ်ကြတဲ့တရားဓမ္မတွေဘုန်းကြီးတို့ကစာသင်သားပေါ့စာသင်သားဆိုတော့ဘုန်းကြီးတို့19နှစ်သားမှာမန္တလေးမာစီရိတ်သာမှာတရားဝင်တယ်18နှစ်သားလောက်ကရန်ကုန်ချမ်းမြေရိတ်သာမာစီရိတ်သာမှာအဲ့တုန်းကတော့တပတ်လောက်ပဲကြာပါတယ်မန္တလေး19နှစ်သားကိုရင်ဘွားမှာတစ်လကြာခဲ့တယ်နောက်တစ်ခါဒီမြားဆက်ကြအကြောင်းတိုက်ကိုမိမိကျောင်းဘုန်းကြီးဖြစ်နေနေရတော့မယ်ဆိုတော့62ခုနှစ်ကအဲ့ဒီ62ခုနှစ်လေးလပိုင်း၅လပိုင်းလောက်ကရန်ကုန်မာစီရိတ်သာကြီးမှာဘုန်းကြီးတို့သူတို့ရဲ့တမတ်ချက်အရဆရာတော်ကြီးရဲ့တမတ်ချက်အရဉာဏ်စင်သာတဲ့အထိတလခွဲဝန်းကျင်လောက်အာထုတ်ခဲ့တယ်ပေါ့အဲ့တော့တရားထုတ်တဲ့လို့ဘုန်းကြီးတို့လည်းတက်နိုင်တယ်မလို့ရတော့နေရအောင်ကြိုးစားခဲ့စာတွေးနဲ့မလုံလောက်ဘူးဆိုတာသိပါတယ်အဲ့တချို့တရားအားထုတ်တဲ့တရားဓမ္မတွေကဘယ်လိုပြောလာကြလဲဆိုတော့မြတ်စွာဘုရားဟောတဲ့တရားလေးတွေကိုတချို့ဆရာတော်တွေကပြန်ဟောတာတွေကိုနှစ်စွန်းနှစ်ပြားကြားပြီးတော့စာသင်သားတွေနဲ့တွေ့သူတို့ကဘလို့ထေငော့ပြီးပြောလဲဆိုတော့အရှင်ဘုရားတို့စာသင်နေတာကနွားချောင်းသားတွေနဲ့တူတယ်တဲ့တပည့်တော်တို့တရားအထုတ်တာကနွားပိုင်ရှင်တွေနဲ့တူတယ်ဒီလိုတချို့တရားအထုတ်တဲ့တရားဓမ္မတွေကစာသင်တဲ့တန်ခါတွေကိုမချီးမြှောက်ဖဲနဲ့အပြစ်တင်တဲ့လေတံနဲ့ပြောလာကြတာတွေ့တယ်ပေါ့အဲ့တော့သူတို့ကနွားရှင်နဲ့တူတယ်တဲ့စာသင်သားတန်ဃာတွေကနွားကြောင်သားတွေနဲ့တူတယ်အဲ့တော့နွားကြောင်သားဆိုတာတဏီကုံနွားကြောင်နေအခါကြေငွေရတယ်ဒါပေမဲ့နွားနိုးတို့ထောဘတ်တို့စာသုံးခွင့်တောက်သုံးခွင့်မရှိဘူးသူကဒီလိုဆိုလိုတာအရှင်ဘုရားတို့ကလည်းပဲစာပဲတင်ပြီးတော့တရားအားမထုတ်တော့လလာပါလေးတွေနည်းနည်းပါးပါးရမယ်တရားရတာမသိဘူးဒီလိုဆိုလိုခြင်းမဟုတ်ပောက်ပါတယ်သူတို့ကတော့နွားပိုင်ရှင်နဲ့တူတယ်တဲ့အဲ့တော့သာသနာတော်ကြီးမိပြီးတော့တရားအထုတ်ပြီးတော့တရားရတာတွေခံစားရတာနွားပိုင်ရှင်ကနွားနိုးတို့နွားကထွက်တဲ့ထောဘက်စားတဲ့ပစ္စည်းတွေကိုယ်တိုင်သုံးဆောင်ရတယ်လို့သူတို့ကတရားရတာကိုသုံးဆောင်ရတယ်သူတို့တရားထုတ်တာကနွားပိုင်ရှင်နဲ့တူတယ်ဆိုပြီးတော့ဒါမျိုးလေးတွေမကြပြောတာဘုန်းကြီးတို့ရှေ့မှာလည်းပြောတာကြားခဲ့ရတယ်ကိုယ်ရမှာလည်းပြောတာကြားခဲ့ရတယ်သူတို့ကလည်းတရားဟောတဲ့ဘုန်းကြီးတွေကတဆင့်ကြားပြီးတော့ဂဂနာနာမတိပဲနဲ့စာတင်သားတန်ဃာတွေကိုရှုံချတဲ့သဘောလေးတွေပြောခဲ့တယ်။အဲ့ဒီဟာကိုလည်းဘုန်းကြီးကယနေ့အခါမှာအားလုံးနားလည်သွားအောင်ဖြည့်ရှင်းခြင်းတဲ့အတွက်လေးလာသုံးသက်ဆုံးဖြတ်စေခြင်းဆိုတဲ့ဒီတရားလေးကိုဟောပေးတာ။အဲ့တော့တောင်မြို့မာကနာဝန်ဆရာတော်ကြီးရဲ့စိတ်ကောင်းရှိဖို့ကပထမစာတက်ဖို့ကတတမဒီဆိုမိတ်ကိုလည်းပဲဘုန်းကြီးကမှန်ကန်အောင်ဖြည့်ထုတ်ခြင်းလေးလာသုံးသက်ပြီးမှဆုံးဖြတ်ပါဒီလိုပြောခြင်းတာမြတ်စွာဘုရားရဲ့ဇကားတော်ကိုလည်းပဲလေးလာသုံးသက်ဆုံးဖြတ်ချက်မလုပ်ဘဲနဲ့ဆုံးဖြတ်ရင်မှားယွင်းသွားတယ်အမှန်တရားနဲ့နှီးစက်ဖို့ဝေးသွားတဲ့အတွက်မြတ်စွာဘုရားကစာသင်သားတွေကိုတချို့တရားဓမ္မပြောတဲ့လူနွားကြောင်သားနဲ့တူတယ်တရားထုတ်တဲ့ပုဂ္ဂိုလ်ကိုနွားပိုင်ရှင်နဲ့တူတယ်ဒီဇကားကိုလည်းပဲအမှန်တရားနဲ့နှီးစက်အောင်လေးလာသုံးသက်ဆုံးဖြတ်ပါဒီလိုသဘောမျိုးလေးသိစေခြင်းလို့လေးလာသုံးသက်ဆုံးဖြတ်စေခြင်းဆိုတဲ့ခေါင်းစဉ်နဲ့ဟောပေးခြင်းဖြစ်ပါတယ်။အဲ့တော့ဘုန်းကြီးတို့ဘာတွေလေးလာသုံးသက်ဆုံးဖြတ်ရမှာလဲဆိုတော့ကဲဒါလေးကိုဘုန်းကြီးကစကားတခွန်းအစိုးမိတ်တခုစာသားတခုဒါကိုရမ်းပြီးတော့ဆုံးဖြတ်ရင်အမှန်တရားနဲ့ဝေးနေတတ်တယ်။အဲ့တော့လေးလာသုံးသက်ပြီးမှဆုံးဖြတ်မှအမှန်တရားနဲ့နှီးစက်နိုင်တာလေးကိုဘုန်းကြီးကကြပြားလေးစီထားတယ်ကဲအလုံးလောချီပြီးတော့လိုက်ဆိုလိုက်ဆိုမိန်စကားတွေ့လေညာစင်စားသုံးသက်ဆုံးဖြတ်လေဆိုမိန်စကားတွေ့လေညာစင်စားသုံးသက်ဆုံးဖြတ်လေကာလတေတာပုဂ္ဂလနိုင်စစိတ်နေစရိုက်တွေကာလတေတာပုဂ္ဂလ နိုင်စာစိတ်နေစရိုက်တွေဤတို့ပြုညာအလေထားတရားအမှန်နီးစပ်ပေဤတို့ပြုညာအလေထားတရားအမှန်နီးစပ်ပေဆိုလိုတာကပါလဲဆိုတော့ဆိုမိန်စကားတွေ့လီညာစဉ်းစားသုံးသက်ဆုံးဖြတ်လီအဆိုမိန်တခုအဆုံးမတခုတွေ့ပြီဆိုလို့ရှိရင်ဘာလုပ်ရမလဲစဉ်းစားပါသုံးသက်ပါပြီးမှဆုံးဖြတ်ပါဒါကိုပြောလို့ရင်ဖြစ်တယ်အဲ့တော့ဘာတွေကိုလေးလာပြီးတော့စဉ်းစားရမှလဲသုံးသက်ရမှလဲဆိုတော့ကာလဒေသပုဂ္ဂလနိုင်စားစိတ်နေစရိုက်တွေတဲ့အဲ့တော့စကားတစ်ခွန်းဆုံးမတစ်ခုဆိုလို့ရှိရင်ဘယ်ခေတ်ဘယ်ချိန်ကပေါ်ထွက်လာတဲ့စကားလဲဒီလိုကာလကိုလည်းပဲသုံးသက်ရတယ်ဒေတာဘယ်နေရာဘေးဒေတာဘယ်ပဝန်းကျင်မှာပြောခဲ့တဲ့စကားမိန်ခဲ့တဲ့စကားလဲဒီလိုဒေတာဆိုတဲ့အခြေအနေကိုလည်းပဲကြည်ပါတဲ့နောက်ပြီးတော့ပုဂ္ဂလပုဂ္ဂိုလ်ရဲ့ဘဝသူရဲ့စိတ်နေစိတ်ထားဒီစာဝဆိုတဲ့ပုဂ္ဂိုလ်ရဲ့စရိုက်တလိဒါတွေကိုလည်းလေ့လာသုံးသပ်ပါအဲ့တော့ချုပ်လိုက်လို့ရှိရင်ဒီစာဝဆိုခဲ့တဲ့ပုဂ္ဂိုလ်သူ့ရဲ့ဘယ်ခေတ်ကာလကပေါ်ခဲ့တာလဲဘယ်ချိန်ဘယ်နေရာဘယ်ဒေသမှာပြောခဲ့တဲ့စကားလဲသူ့ရဲ့စရိုက်ကဘယ်လိုလဲစိတ်နေစိတ်ထားကဘယ်လိုလဲပဝန်းကျင်ကဘယ်လိုလဲသူ့ရဲ့အလေအလားစရိုက်ဝါဒနာကဘလို့သဘောရှိတယ်အာလုံးလေးလာသုံးသက်ပါတဲ့အဲ့ဒီလိုသုံးသက်လို့ရှိရင်ဘာဖြစ်လဲဤသို့ပြုညာအလေထားတရားအမှန်နီးစပ်ပေတဲ့အဲ့ဒီလိုစာသားတကူအဆုံးမတကူတွေ့ရန်ပြီးတော့မဆုံးပြတ်ပဲနဲ့ဆင်ခြင်းသုံးသက်ပြီးမှဆုံးဖြတ်တယ်ဆိုလို့ရှိရင်အမှန်တရားနဲ့နီးစပ်ပါတယ်ဒါဟုတ်ပဲတရားအမှန်နီးစပ်ပေလို့ဒီလိုဆိုလိုရင်ဖြစ်တယ်ကဲတစ်ခေါက်ပြန်ဆိုရအောင်ဆိုမိန်စကားတွေ့လေညာစဉ်းစားသုံးသက်ဆုံးဖြတ်လေကာလဒေသပုဂ္ဂလနိုင်စာစိတ်နေစရိုက်တွေဤသို့ပြုညာအလေထားတရားအမှန်နီးစပ်ပေဒီလိုအလေးထားလေးရှိအမှန်တရားနဲ့နီးစပ်နိုင်ပါတယ်တဲ့ဒါကိုဆိုလိုခြင်းဖြစ်တယ်ပေါ့အဲ့တော့ဘုန်းကြီးဥပမာလေးတစ်ခုပေးမယ်ပေါ့ဘုန်းကြီးတို့မြင်ကွင်းတစ်ခုဈေးရုံတစ်ခုကိုမြင်ကြည့်လိုက်ဈေးရုံတစ်ခုမှာလူနာတွေလည်းပဲရှိတယ်ဆရာဝန်တစ်ယောက်ကဆရာဝန်တစ်ယောက်ကသူနာပြုဆရာမတွေချံရံပြီးတော့လူနာတွေကိုလှဲ့လေတယ်ရောင်းလှဲ့တယ်ခေါ်တာပေါ့အဲ့တော့ဒီအချိန်လေးမှာဘုန်းကြီးတို့ဘလို့သွားပြီးတော့တွေ့တတ်တယ်လေဆိုတော့တခါတည်းရန်ဆရာဝန်နဲ့ဆရာမတွေလှဲ့နေတာကိုလူနာတယောက်ကနေလှမ်းអော်လိုက်တယ်ဒီကောင်ကကိုယ့်ကိုယ်ကိုဘဝင်မြင့်နေတယ်မြို့သမီးချောချောလေးတွေချံရံပြီးတော့ဟိုသွားဒီသွားနေဘလို့ကောင်းလဲဘဝင်မြင့်လိုက်တဲ့ကောင်လှမ်းပြီးတော့လူနာတယောက်ကអော်လိုက်တယ်အဲ့တော့ဒီလိုអော်လိုက်တဲ့ဇာတ်တခုဆရာဝန်ကလည်းပဲစိတ်မစိုးပဝန်းကျင်မှာတည်နေတဲ့ကြားနေတဲ့ပုဂ္ဂိုလ်တွေကလည်းပုံမှန်ပဲကိုယ့်လုပ်ကိုလုပ်နေကြတယ်ဒေါသနဲ့မတုံ့ပြန်ကြအောင်ဒါပါဖြစ်လို့လေအဲ့တော့ဘုန်းကြီးတို့သူကကာလဒေတာပုဂ္ဂလပဝန်းကျင်အခြေအနေဓာရီကိုလေးလာသုံးသပ်ပြီးမှဆုံးဖြတ်နိုင်တဲ့ဉာဏ်ရှိလို့လို့ဒီလိုသုံးသပ်လို့ရတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီနေရာဌာနကစေတစာဆေးယုံနဲ့စေတစာဆေးယုံဆိုတော့လူနာတွေရဲ့စိတ်ကျမ်းမာရေးမကောင်းတဲ့ပုံကိုယ်တွေများတာပေါ့အဲ့တော့ဆရာဝန်ကြီးကစေတစာအထုကုဆရာဝန်ကြီးဆရာမတွေနဲ့ရောင်းလဲတော့စေတစာယောဂတွေဝေဒနာတွေလူနာတယောက်ကလှမ်းပြီးတော့អော်လိုက်တာအဲ့တော့ဒီကောင်ကကိုယ့်ကိုယ်ကိုဘဝင်မြင့်လိုက်တာကောင်မလေးတွေချောချောလေးတွေချံရံပြီးတော့ဟိုသွားဒီသွားအဲ့တော့စိတ်တစားဆေးယုံဆိုတဲ့နေရာဒေတာအမှန်သုံးသပ်ပြီလို့ရှိရင်ဒီစကားကိုနားလဲမနာဘူးနောက်ပြီးတော့ပြောနေတဲ့ပုဂ္ဂိုလ်တယောက်ဟာစိတ်တစားယောဂတဲ့သူ့ရဲ့စိတ်နေစိတ်ထားသူ့ရဲ့ယောဂအခြေအနေသိနေတော့ဒီစကားကိုပြောလိုက်တဲ့အတွက်ဆရာဝန်ကြီးကလည်းစိတ်မဆိုးဘူးဩ သူဟာစိတ်တစားယောဂရှိလို့ပြောတာယောဂကြောင့်ပြောတာပြောချင်လို့မဟုတ်ဘူးအဲ့တော့လူနာရဲ့ခြေနေလူနာရဲ့စိတ်နေစိတ်ထားလူနာရဲ့ယောဂခြေနေဌာနဒေတာကဆေယုံဆိုတဲ့စိတ်တစားဆေယုံဆိုတဲ့ဌာနဒါတွေကိုခြေနေရဲ့သုံးသက်ကြည့်လိုက်လို့ရှိရင်ဘုန်းကြီးတို့ဘေးကကြည့်နေတဲ့ပုဂ္ဂိုလ်ကလည်းဒေါသမထွက်ဘူး။အော်၊ तू ကစိတ်မကောင်းလို့စိတ်တစားဖြစ်နေလို့ပြောတာပါလား။ဒီနေရာစိတ်တစားဆေယုံဆိုတဲ့ဌာနကြီးပါလား။ဒီလိုတွေအားလုံးလေ့လာသုံးသက်ပြီးတဲ့အခါမှာဒေါသတရားမဖြစ်တော့ဘူး။ဘာမှလည်းမဖြစ်တော့ဘူး။သူ့ပုံမှာလည်းစိတ်မဆိုးတော့အကုသို့လည်းမဖြစ်တော့။ဒါပါဖြစ်လို့လေကာလဒေတာပုဂ္ဂလစိတ်နေစိတ်ဓာစရိုက်ဝါဒနာဒါတွေကိုအားလုံးသိနေတဲ့အတွက်ဒေါသမဖြစ်တော့တာတဲ့။တကယ်လို့မြန်ဘုန်းကြီးတို့ပုဂ္ဂိုလ်တယောက်လူတယောက်ကဒီနေရာမှာရောက်လာတဲ့စေတစာစေယုံမှန်းလည်းမသိစေတစာလူနာမှန်းလည်းမသိဆရာဝန်ကြီးကိုလည်းပဲစေတစာဆရာဝန်မှန်းလည်းမသိကြားလိုက်လို့ရှိရင်ကြားရရနေဒေါသတွေထွက်ကောင်းထွက်နိုင်တယ်ဒီကောင်ရိုင်းလိုက်တာဒီကောင်ကရိုက်ပစ်လိုက်တယ်နှက်ပစ်လိုက်တယ်ဒီလိုစိတ်တွေပေါ်ကောင်းပေါ်နိုင်တယ်ဒါပါဖြစ်လို့လေကာလတေသပုဂ္ဂလစိတ်နေစိတ်ထားအခြေအနေကိုမသိလို့တဲ့အခြေအနေမှန်သိသွားရင်နားလည်ပြီးတော့ဖွင့်လွတ်တဲ့ဒေါသတရားမဖြစ်တော့ဒါကြောင့်ဘုန်းကြီးတို့အမှန်တရားနဲ့နှီးဆက်ခြင်းတွေဆိုလို့ရှိရင်အရာရာကိုသုံးသက်ပြီးမှဆုံးဖြတ်ရတယ်တဲ့ဒါလေးတွေဟာသိပြီးတော့လိုအပ်ပါတယ်အဲ့တော့ဘာသာရေးစည်းကပ်ကိုကိုယ်တဲ့နေရာမှာလည်းဒီတိုင်းပဲဘုန်းကြီးတို့တရားတန်လေးတွေကြားနေရတယ်တရားစကားလေးတွေပြောနေရတယ်အစုံမိန်လေးတွေကောင်းလိုက်တာတခါတည်းရင်ကြတော့ဘာသာရေးမှာလည်းပဲရှိတတ်တာပဲဒါဘုန်းကြီးကအပြစ်ရှာပြောတာကိုရှိတတ်တဲ့သဘာဝကိုပြောတာအဲ့တော့တရားတန်လေးကြားလို့အစုံမိန်လေးကနှစ်သက်စရာကောင်းလို့ဒီလိုတက်တက်စည်းကပ်ကိုးကွယ်မယ်ဆိုရင်ဘာသာရေးမှာလည်းအမားတွေတွေ့တတ်တာပဲဒီတော့ဘာလုပ်မလဲဒီဟောပြောလိုက်တဲ့ဆရာတော်ကတန်ဃာတော်ကစိတ်နေစိတ်ထားဘယ်လိုရှိတယ်လဲသူ့ရဲ့လုပ်ရက်ဟာစိတ်နေစိတ်ထားနဲ့ကိုက်ညီမှုရှိပါသလားလောဘဒေါသနေချောင်းကျင့်နေတယ်လောက်ထိကျင့်နေတယ်လေကြွားဝါမှုတွေအရှိနေသလားဒီလိုလေးလာသုံးသက်ပြီးမှဆုံးဖြတ်ပြီးမှစီကက်ကိုကိုယ်တယ်ဆိုရင်စီကက်ကိုကိုယ်ပုံမှာမာယွင်းမှုမရှိတော့ဘူးတဲ့ဘုန်းကြီးတို့ဒီလိုမှမဟုတ်ပဲနဲ့အစိုးမိန်လေးကိုကြားလို့တရားတန်လေးကိုကြားလို့ကြီးညိုတယ်ဒါပေမဲ့လို့ပဝန်းကျင်ဒါမှမဟုတ်ပုဂ္ဂိုလ်ရေးအခြေအနေဒါမှမဟုတ်စိတ်နေစိတ်ထားဒါမှမဟုတ်လုပ်ငန်းဆောင်ရွက်နေတဲ့အခြေအနေဒါတွေကိုမကြည့်ပဲနဲ့အဆုံးမစကားလေးတက်တက်တရားတန်လေးတက်တက်ကြားလို့စီးကပ်ကိုကိုယ်မိပြီဆိုရင်ဘုန်းကြီးတို့အမားတွေနဲ့ရင်ဆိုင်တတ်တာမြန်မာပြည်မှာလည်းပဲရှိတာပဲဘုန်းကြီးတို့ဘုရားရှင်လက်ထက်ကလည်းရှိတာပဲဘုရားရှင်လက်ထက်ကအဇာတတမင်းဆိုလို့ရှိရင်ရှင်ဒီဝရကနေပြီးတော့တကူအဋ္ဌိပတ်တွေနဲ့မင်းသားအသွင်ဖန်ဆင်းပြီးတော့မွေကြီးတွေခပတ်ပတ်မွေကြီးတွေပကုံးမှာလွယ်ပြီးတော့တကိုးထူးထူးဆန်းဆန်းလှုပ်ပြလိုက်တာအဲ့ဒီမှာဇာတတမင်းကရှင်ဒီဝရက်လောက်အားကိုးစရာကောင်းတဲ့ဆရာသမားမရှိတော့ဘူးလို့ဆုံးဖြတ်လိုက်တယ်ရှင်ဒီဝရက်ကလည်းပုထုဇဉ်အကြိုက်ကိုသိနေတော့ထူးထူးဆန်းဆန်းလေးတွေလှုပ်ပြလိုက်တာအဲ့တော့ဇာတတမင်းကရှင်ဒီဝရက်ရဲ့စရိုက်ဟာလက်လာပါမမောတယ်မြတ်စွာဘုရားကိုယံလုံနေတယ်ဖျားဖြစ်ခြင်းနေတဲ့ပုဂ္ဂိုလ်ဖြစ်လန်းနေဖျားဖြစ်ခြင်းနေတဲ့ပုဂ္ဂိုလ်လက်လာပါတွေသိလိုခြင်းမမောနေတယ်နာမည်ကြီးခြင်းတဲ့ပုဂ္ဂိုလ်ပဲဒီလိုသုံးသက်ဆုံးဖြတ်မှုမရှိဘဲနဲ့စိတ်ကကိုးကွယ်လိုက်တာဘာဖြစ်သွားလဲ။ဖခင်ဗိမိတာရာမင်းကြီးသောတာပန်အရိယသူတော်စင်ကြီးကိုတက်ဖြတ်သည်ထိမှားသွားတယ်။အဲ့တော့ဘုန်းကြီးတို့ကိုးကွယ်မှုမှားတော့ဆရာသမားမှားတော့တတန်တရာလုံးပေါက်ပြီးတော့ဇာတတမင်းဟာအရိယမဖြစ်ဘဲနိဗ္ဗာန်မရောက်ဘဲနဲ့ငရဲရောက်သွားတယ်တဲ့။ဒါဘာဖြစ်လို့လဲ။ကာလတေသပုဂ္ဂလပုဂ္ဂိုလ်ရဲ့ခြေနေစိတ်နေစိတ်ဓာတ်စရိုက်ဒါတွေကိုမကြည့်ဘဲနဲ့ကြည်ညိုစရာကောင်းတဲ့တကိုးကြီးမားတာလေးတခုကိုရွေးချယ်ပြီးတော့ကြည်ညိုလိုက်တဲ့အတွက်အဇာတတမင်းလည်းမှားယွင်းသွားခဲ့တယ်။ဒါမျိုးတွေဘုန်းကြီးတို့သာသနာမှာလည်းရှိနိုင်တယ်။ဒါကြောင့်ဘုန်းကြီးတို့နောက်ခံပက္ကရောင်းလေးတွေကိုလေ့လာပြီးလေ့လာပါ၊သုံးသပ်ပါ၊စရိုက်ဝါဒနာလုံနေတဲ့အလုပ်ပြောတာနဲ့ညီနေလားမညီဘူးလား။ဒါမျိုးလေးတွေလေ့လာသုံးသပ်ရင်စိတ်ကကိုယ်ကွယ်မှုမှာမှားယွင်းမှုမရှိနိုင်တော့ဘူးတဲ့။ဒါကြောင့်မို့ဒီအဆူမိန်လေးတွေဟာတိတ်ပြီးတော့တန်ဖိုးကြီးမားပါတယ်။ဘုန်းကြီးတို့စာရေးဆရာတွေနဲ့လည်းပဲဒီလိုပဲ။စာရေးဆရာတွေကတချို့စာတွေရေးလိုက်တာကောင်းလိုက်တာ။ဒါပေမဲ့လို့သူတို့လက်တွေ့ကျင့်နေတာတွေကစာရိတ္တမကောင်းအယက်သေးစာတွေအတင်းတောက်စာ ဒီမင်းအမျိုးသမီးကိစ္စလေးရှုပ်ရှုပ်ပွားပွားဖြစ်သူတို့ရေးတဲ့စာလေးတွေကကောင်းလိုက်တာဒါဆိုရင်စာလေးဖတ်ပြီးတော့စာလေးကြည်ညိုပြီးတော့မိတ်သေးသွားဖွဲ့အတင်ရင်းနှီးအောင်ပေါင်းဒါဆိုရင်မှားယွင်းသွားတတ်တယ်အဲ့တော့သူရေးတဲ့စာဟာသူ့ရဲ့စတိုင်းနဲ့ဘယ်လောက်ထိညီညွတ်တယ်လဲဒါလေးတွေကိုလေ့လာသုံးတတ်တယ်စာကြိုက်ရင်စာတိုင်း၄နိုင်ကျင့်သုံးတာကိစ္စမရှိပေမဲ့စာကြိုက်ပြီးတော့ပုဂ္ဂိုလ်ကြီးကြည်ညိုပြီးဆိုရင်မလေးလားမသုံးသက်ဒါဆိုရင်ဘုန်းကြီးတို့အမားတွေတွေ့သွားနိုင်တယ်ဒါကြောင့်မို့ဒါလေးတွေဟာကာလဘယ်ချိန်ကာလမှာပြောခဲ့တဲ့စကားလဲဒေတာဘယ်နေရာဒေတာမှာပြောခဲ့တဲ့စကားလဲပုဂ္ဂလဒီပုဂ္ဂိုလ်ဟာဘလို့စိတ်နေစိတ်ထားရှိတယ်လဲဘလို့စရိုက်ရှိတယ်လဲသူ့ရဲ့ပဝန်းကျင်ဘလို့နေထားရှိတယ်ဒါလေးတွေကိုလေ့လာသုံးသပ်ပြီးမှဆုံးဖြတ်ပါတဲ့ဒါဆိုလို့ရှိရင်ဘုန်းကြီးတို့အမာယွင်နေပြီးတော့အမှန်တရားနဲ့နှီးဆက်ပါတယ်တဲ့ဒါလေးကိုဘုန်းကြီးကသိစေခြင်းလို့လေလာသုံးသက်ဆုံးဖြတ်စေခြင်းဆိုတဲ့ဒီတရားလေးကိုယနေ့ဟောပေးတာပေါ့အဲ့တော့ဘုန်းကြီးကအခြေခံတာကဘာလဲဆိုတော့မန္တလေးဝိဇာနဲ့သိပ်ပံတက္ကသိုလ်ကမြန်မာစာပမောက္ခဦးချမ်းမြဆိုတာရှိခဲ့တယ်ပေါ့စာရေးဆရာနာမည်ကတော့မြာကေတုတဲ့သူရေးတဲ့တေတကိုပေဟေလိကဗျာစာပေဆိုတဲ့ဆောင်းပါးထဲမှာဒီအဓိပ္ပာယ်လေးတွေအများကြီးတွေ့ရတယ်ဘုန်းကြီးသူထုတ်ပြတဲ့ဥပမာလေးတစ်ခုကိုဘုန်းကြီးနမူနာပြောပြပေးတယ်ပေါ့အဲ့တော့စာတပုတ်တစ်ခုကိုစာတစ်ခုစာတပုတ်အဆိုမင်းတစ်ခုကိုဖတ်လိုက်တယ်ကြပြားတပုတ်ကိုဖတ်လိုက်တယ်ရေးသားတဲ့ပုဂ္ဂိုလ်ရဲ့ဆိုလိုရင်းအဓိပ္ပာယ်ကိုမသိဘူးဆိုရင်အာလုံးအကျိုးမဲ့တွေဖြစ်သွားနိုင်တယ်ဒါလေးကိုရေးပြထားတာအဲ့ဒီဆောင်းပါးလေးထဲမှာအဲ့တော့ဒါကြောင့်မို့ကာလဝဘယ်ချိန်ကာလကဖြစ်ထွန်းခဲ့တဲ့စာပေလဲဘယ်ဒေသမှာပေါ်ပထွန်းလာတဲ့စာပေလဲဘလိုပုဂ္ဂိုလ်မျိုးကရေးတာလဲဒီပုဂ္ဂိုလ်ရဲ့ပဝန်းကျင်ဒီပုဂ္ဂိုလ်ရဲ့အကျင့်စရိုက်ဒီပုဂ္ဂိုလ်ရဲ့စိတ်နေစိတ်ဓာတ်ဘလိုရှိတယ်လဲဒါလေးတွေလေ့လာပါတဲ့တော့ဥပမာပြောလိုက်တာပါလဲဆိုတော့ဘုန်းကြီးတို့အင်္ဂလိပ်လူမျိုးစာရေးဆရာတယောက်ရေးထားတဲ့ပေါ့ဘယ်သူအကြောင်းရေးတာလဲဆိုတော့တီဘောမင်းရဲ့မိဖုရားစုဖုရားလက်ရဲ့အကြောင်းကိုရေးထားခဲ့တဲ့စာလေးတစ်ပုဒ်ရှိတယ်တဲ့ပါလဲဆိုတော့တလက္ခာလေးဒီဆိုတဲ့ကောင်းစီနဲ့အဲ့တော့တလက္ခာလေးဒီဆိုတာလက္ခာဆိုတာ L A C Q U E R လက္ခာဆိုတာဘာပြောတာလဲဆိုတော့ယွန်းတယ်ကိုပြောတာလေးဒီဆိုတာကဂုံတရေရှိမျိုးသမီးအဲ့တော့စာအုပ်နာမည်ကတလက္ခာလေးဒီဆိုတာကစာရေးဆရာရဲ့ဆိုလိုရင်းကိုမသုံးသက်ဘဲနဲ့မလေ့လာဘဲနဲ့ဘာသာပြန်လိုက်မယ်ဆိုရင်ယွန်းယုတ်နာမည်ဆိုပြီးတော့စာရေးဆရာတွေကပြန်ညတယ်တဲ့သူတို့ကစာရေးဆရာဘာလို့ဆိုလိုတာလဲမလေ့လာဘူးနောက်ခံပက်ကောင်ကိုမလေ့လာတော့တလက္ခာလေးဒီဆိုတဲ့ဒီအင်္ဂလိပ်စာခေါင်းစည်းကိုသူတို့ကဘယ်လိုဘာသာပြန်လိုက်လဲဆိုရွံ့ယုတ်နက်မဲတဲ့ဒီလိုဘာသာပြန်လိုက်တယ်ဆိုလိုတာကရွံ့ယုတ်လို့အင်မတန်ချုံမလှပတဲ့ဂုံတရေရှိမိဖုရားဒီလိုကောင်းတဲ့ဘက်ကိုဆွဲပြီးတော့ဘာသာပြန်ပြီးတတ်တယ်တဲ့ဒါပေမဲ့လို့ဘုန်းကြီးတို့စုပလန်ရလက်ရဲ့စိတ်နေစိတ်ထားစရိုက်အကျင့်တွေကိုလေ့လာမယ်။စာရေးဆရာဘာကိုဆိုလိုတာလဲဆိုတာကိုလေ့လာမယ်ဆိုရင်ဒီလိုမဟုတ်ပါဘူးတဲ့။အဲ့တော့ဘယ်လိုလဲဆိုတော့ယွန်းတယ်ဆိုတဲ့သဘောကအတွင်းကနေနှောက်ချီနဲ့မန်းပြီးတော့အဝတ်စုပ်တွေနဲ့ချီနှောင်းအဝတ်စုပ်တွေနဲ့ချီနှောင်ပြီးမှပစ်စေးတော့ရတယ်။ပစ်စေးတော့ပြီးမှအပေါ်ရန်ကရွှေမုံချေပြီးတော့အယုတ်ရေးထားတာတဲ့ဒါယွန်းတယ်ရဲ့သဘာဝအတွင်းကနေပြီးတော့နှောက်ချေခံနှောက်ချေမန်းအဝတ်စုပ်တွေနဲ့ချီနှောင်းပစ္စည်းကိုတော့ပစ္စည်းတော့ပြီးမှအပေါ်ရန်ကနေရွှေမုံချေပြီးတော့အယုတ်လေးတွေရေးထားတဲ့ဟာကိုဒါတလက္ခာလေးတွေလက္ခာဆိုရယ်ယွန်းတယ်ဆိုတာအဲ့ဒီလိုသဘောရှိတယ်တဲ့အဲ့တော့အနောက်တိုင်းစာရေးဆရာသူတေတီတွေကဘုန်းကြီးတို့စုဖျားလက်ပေါ်မှာသူတို့ကအကောင်းမြင်ဝါဒမရှိကြအောင်တိမ်ငယ်အောင်အတင်ဖြင်းနေရေးကြတယ်သိခါကြအောင်ဝါဒဖြန့်လေရှိကြတယ်အဲ့တော့ဒီတော့သူစာရေးဆရာဆိုလိုတာကဘာလဲဆိုတော့စုဖျားလက်ဟာတဲ့ယွန်းတယ်နဲ့တူတယ်ဘလို့တူတာလဲယွန်းတယ်ဆိုတာအတွင်းကနှောက်ချေခံပြီးတော့အပေါ်ကရွှေမုံချေထားတယ်ဒီတော့စုဖျားလက်ဟာလည်းပဲစိတ်တက်ကကောက်ကျစ်တယ်ယုံမာတယ်အပေါ်ယုံရင်လေးရတော့လှပတယ်သဘောရှိတယ်ဒါကြောင့်မို့ဒါဟုတကယ်ဘာသာပြန်လို့ရှိရင်အပေါ်ရန်ရွှေမုံကျဲ၍အတွင်းကနောက်ချေခံမင်းသမီးလို့ဒီလိုပြန်မှ စာရေးဆရာရဲ့အာဘော်နဲ့ညီပါတယ်တဲ့ဒါလေးကစဉ်းစားကြည့်အောင်တဲ့အချက်အဲ့တော့နောက်ခံ background ဖြစ်တဲ့သူဖျားလက်ရဲ့စိတ်နေစိတ်ဓာတ်အနောက်နိုင်ငံသားတွေအထူးသဖြင့်ဥရောပသမိုင်းသုတေသီတွေကသူဖျားလက်ပေါ်မှာအကောင်းမမြင်ကြအောင်ချိုချိုဖဲဖဲနိုးနိုးချိုချိုဖဲဖဲပြောလေးရှိတယ်နှိမ့်နှိမ့်ချာချာရေးသားလေးရှိတယ်သူတို့ကသူဖျားလက်ပေါ်မှာအမြင်မကြည့်ကြအောင်အပြစ်တွေပဲရေးလေးရှိတယ်ခုဒီတလက်ခါလေးတွေဆိုတဲ့စာအုပ်ရေးတဲ့ကအင်္ဂလိပ်လူမျိုးစာရေးဆရာတင်နက်ဆန်ဂျက်စီတဲ့အင်္ဂလိပ်လူမျိုးကရေးတာအဲ့တော့ဘာသာပြန်တဲ့ပုဂ္ဂိုလ်ကဘသူရေးတာလဲဒါကိုလည်းသူမသုံးသက်ဘူးအနောက်နိုင်ငံစာရေးဆရာတွေကဘလို့စုဖျားလက်ပေါ်မှာဘလို့သဘောထားရှိတယ်လဲဒါလည်းမသုံးသက်ဘူးအဲ့တော့မသုံးသက်တော့သူတို့ဘာသာပြန်လိုက်တဲ့အခါမှာယွန်းယုတ်နတ်မယ်ဆိုတော့ယွန်းယုတ်လေးတို့လှပနုနေတဲ့မိဖုရားကုန်ဒီရှိအမျိုးသမီးလို့ဒီလိုဒိဗေမျိုးထွက်နေတယ်အဲ့တော့စာရေးဆရာရဲ့ဆိုလိုချက်တွေဟာနောက်ခံ background ကိုမလေ့လာတော့အားလုံးမှားသွားတယ်တဲ့အဲ့တော့နောက်နိုင်ငံသားတွေရဲ့စုဖျားလက်ပေါ်မှာအကောင်းမမြင်ရဘူးချိုချိုနှိမ့်နှိမ့်ရေးလေရှိတယ်အပြစ်ကိုပဲဇောင်းပေးပြီးတော့ရေးလေရှိတယ်စုဖျားလက်ရဲ့စိတ်နေစိတ်ထားလည်းတခါတရံကျအဲ့ဒီသဘောတွေပေါ်နေတာတွေ့ရတယ်ဥပမာတစ်ခုခေါင်းကြီးပြောပြမယ်စုဖျားလက်ခေါင်းကြီးတို့တည်ပေါ်မင်းနန်းတက်တဲ့အခါမှာစုဖျားလက်ရဲ့အမတော်စုဖျားကြီးနဲ့စုဖျားလက်နဲ့မိဖုရားနှစ်ပါးပါတယ်ပေါ့နန်းတက်ပွဲကျင်းပတဲ့အခါပိတ်သိက်ခံတဲ့အခါအဲ့တော့သူတို့ကုန်းမောင်ဆက်မင်းကြီးရဲ့အစဉ်လာစီမင်းကပထမသမီးတော်သည်မိဖုရားကောင်းကြီးဖြစ်ရမယ်ဒုတိယသမီးတော်သည်မိဖုရားကောင်းကြီးမဖြစ်ရအောင်ဒီတော့စုဖျားလက်ကဒုတိယသမီးတော်ဖြစ်နေတော့မိဖုရားကောင်းကြီးဖြစ်ခွင့်မရှိဘူးစုဖျားကြီးကပဲဖြစ်ခွင့်ရှိတယ်ဒီတော့စုဖျားကြီးနဲ့ပိတ်သိက်ခံလိုက်တယ်ပေါ့နန်းတက်ပွဲကျင်းပါတယ်စုဖျားလက်လည်းပါတော့ပါတယ်သို့တော့စုဖျားကြီးကမိဖျားကြီးဒါမှမဟုတ်ပိတ်သိက်ခံပွဲကျင်းပါပြီးတဲ့နောက်မှာစုဖျားလက်ကတီဘောမင်းကိုစုဖျားကြီးနဲ့အတူနေခွင့်မပေးဘဲနဲ့သူ့ထံမှနေပြီးတော့အားလုံးချုပ်ချယ်ပြီးတော့စုဖျားကြီးဟာအယုတ်ပဲဖြစ်သွားခဲ့တယ်နာမည်ခန္ဓာတော့မိဖျားကောင်းကြီးတကယ်မိဖျားကောင်းကြီးရဲ့အာဏာတွေစီစိမ်တွေယာသွားတာကစုဖျားလက်ကယာသွားခဲ့တယ်ဒါတွေကိုကြည့်ပြီးတော့နောက်နိုင်ငံသားတွေကစုဖျားလက်ရဲ့စိတ်နေစိတ်ထားကိုသူတို့ကစုဖျားလက်ဟာရက်ဆက်သူ၊တွေးစားသူ၊ရမှတ်ကြည့်သူ၊အလိုကြည့်သူ၊ထင်ရဆိုင်တတ်သူလို့သူတို့ကဒီလိုယူရှိတယ်။အယူရှိတော့ခုရေးတဲ့ဆောင်းပါးလေးကဒလခါလေးတွေဆိုတဲ့ဒီဆောင်းပါးဒီစာအုပ်ပေါ့နော်။ဒီစာအုပ်ကိုရေးတဲ့အခါမှာလည်းသူတို့ရဲ့အမြင်ကအတွင်းကနောက်ချေးခံပြီးတော့နွားချေးတွေခံပြီးတော့အပေါ်ကရွှေမုံကျဲထားတဲ့အမျိုးသမီးမိဖုရားဒီလိုဒိဗေမျိုးနဲ့ရေးလိုက်တာဒါကိုခေါင်းကြီးတို့ဒီစာကိုနားမလဲတော့နောက်ခံနေကိုမလေ့လာတော့စုဖျားလက်ရဲ့စိတ်နေစိတ်ထားစာရေးဆရာတွေရဲ့အမြင်အနောက်နိုင်ငံသားတွေရဲ့စုဖျားလက်တို့ဘောဘလို့မြင်တယ်ဒါတွေကိုမလေ့လာတော့အကောင်းဘက်ကနေပြီးတော့ယွန်းယုတ်နဲ့မယ်လို့ဘာသာပြန်လိုက်တဲ့အခါစာရေးဆရာရဲ့ဆိုလိုချက်တွေနဲ့လွဲသွားပါတယ်တဲ့ဒါခေါင်းကြီးတို့မြန်မာစာပါမောက္ခဦးချမ်းမြဆိုတဲ့စာရေးဆရာကြီးမြတ်ကီတူကနောက်ခံလေးတွေကိုလေးလာသုံးသက်စေခြင်းနဲ့အတွက်ဒါနမူနာဖြစ်နေရေးပေးခဲ့တာခုဘုန်းကြီးပြောခြင်းနဲ့ဟောခြင်းနဲ့အကြောင်းလျာနှစ်လက်ကိုဘုန်းကြီးဆက်ပြီးတော့ပြောပေးမယ်အဲ့တော့ပထမချက်ကခုနကပါလဲဆိုတော့မြတ်စွာဘုရားဟောခဲ့တဲ့တရားကိုယူပြီးတော့တချို့တရားအထုတ်နေတဲ့ယောဂီတွေကအထူးသဖြင့်ဒကာကြီးတွေအသက်ကြီးကြီးဒကာမကြီးတွေကသာသင်သားတန်ခါလေးတွေနဲ့တွေ့ရင်ဒကာကြီးတွေကအရှင်ဘုရားတို့ကနွားကြောင်သားတွေပါနွားကြောင်သားဆိုတာခကြီးငွေပဲရတယ်နွားကထွက်တဲ့နွားတို့တောက်ခွင့်မရှိထောဘက်စားတဲ့သုံးဆောင်တွေကိုသုံးဆောင်ခွင့်မရှိရှင်ဘုရားတို့စာတင်နေတာစာချနေတာနွားကြောင်သားတွေပါတပည့်တို့တရားထုတ်တဲ့သူတွေကသာနွားရှင်နဲ့တူတယ်နွားတို့တောက်သုံးခွင့်ရတယ်ထောဘက်စားတဲ့သုံးဆောင်တွေကိုတောက်သုံးခွင့်ရတယ်ဒီလိုပဲတပည့်တော်တို့ကတရားသူတရားမြတ်ရဲ့အရာတွေကိုခံစားရပါတယ်။ဒါမျိုးပြောကြတယ်။အဲ့တော့ဒီစကားဟာတကယ်မှန်နိုင်မမှန်နိုင်ဘုန်းကြီးကနောက်ခံလေးတွေကာလတေသပုဂ္ဂလဘုရားရှင်ကဘာဖြစ်လို့ဟောကြားခဲ့တယ်ဒါလေးကိုဘုန်းကြီးနည်းနည်းလေးလေ့လာသုံးသပ်ပြမယ်။ဒါဆိုရင်အဖြေမှန်ပေါ်သွားမယ်။အဲ့တော့ဒီတရားကိုမြတ်စွာဘုရားဟောခြင်းရဲ့အကြောင်းကဘာလဲဆိုတော့တာဝတိမြို့မှာဘုရားရှင်သတင်းသုံးတဲ့အခိုက်မှာမျိုးကောင်းသားနှစ်ယောက်တငယ်ချင်းနှစ်ယောက်ကဘုရားရှင်ရဲ့တရားကိုနားပြီးတော့ကြည်ညိုပြီးတော့ယဟန်ပြူလာကြတယ်။ယဟန်ပြူပြီးတော့ဆရာတွေဥပ္ပဇေတွေရဲ့အထံမှာ၅နှစ်၅ဝါလောက်သူတို့အတူတရင်သုံးပြီးတော့ဤတွေခံယူကြတယ်။ ၅နှစ်လောက်ဆရာသမားနဲ့နေပြီးတဲ့နောက်ကြတော့သူတို့နှစ်ပါးမြတ်စွာဘုရားထံမှာသာသနာမှာတာဝန်ဘယ်နှမျိုးရှိပါသလဲ။သွားမေးတယ်။မေးတော့မြတ်စွာဘုရားကသာသနာမှာတာဝန်နှမျိုးရှိတယ်။ကန္တာတုရကိုယ့်ရဲ့ဉာဏ်စွမ်းရှိတဲ့လောက်ပိတကသုံးပုံနိကေ၅ရက်ထည့်ရကိုယ်စွမ်းနှမ်းတဲ့လောက်သင်ယူလေးလာပြီးတော့ပြန်လဲပြီးတော့ဟောပြပို့ချဒါကကန္တာတုရပရိယတိအလုပ်။ဝိပဒနာတုရတတပင်းဝါတပင်းအောက်တော်ထဲမှာနေပြီးတော့လောဘဒေါသငြိမ်းချောင်းအကျင့်တွေကိုကျင့်ရှိတာလေးနဲ့စားရှိတာလေးနဲ့ဝိုးပြီးတော့လောဘဒေါသငြိမ်းချောင်းကျင့်တွေကိုကျင့်တဲ့တရားအထုတ်တဲ့ဝိပဿနာဒုရပฏิပတိအလုပ်ငါဘုရားသာသနာမှာနေရင်တဲ့ယန်းတွေကပရိယတိစာသင်စားကြတရားတရားပြအလုပ်ပฏิပတိဘုရားပြုမေတ္တာဘဝတရားရှိမှတ်တဲ့လောဘဒေါသငြိမ်းချောင်းအလုပ်အလုပ်နှမျိုးရှိတယ်မြတ်စွာဘုရားကရှင်းပြီးတော့အလုပ်နှမျိုးပဲလုပ်ရမယ်အကြောင်းမိန်ခဲ့လေဒီတော့တပါးကတပည့်တော်ကအသက်ကြီးမှဝင်လာတဲ့အတွက်တပည့်တော်အနေနဲ့စားတော့မတင်နိုင်တော့ပါဘူးဖျားဆိုပြီးတော့မြတ်စွာဘုရားထံကနေပြီးတော့ဝိပဿနာရှုနည်းတရားတွေတောင်းပြီးတော့တရားရှုမှတ်ပွားများလိုက်တာအဲ့ဒီမှာပဋိသင်္မိတာ၄ပါးနဲ့တကွာယန္တာဖြစ်သွားတယ်အရတ္တမတ်တပူရပြီးယန္တာရှင်မြတ်ဖြစ်သွားတယ်တဲ့တငယ်ချင်းတယောက်တည်းရနောက်တစ်ပါးကြတော့စာပေတင်ရှင်စိတ်တည်ပေါက်နေတော့မြတ်စွာဘုရားကိုမိန်ကြားတဲ့အတိုင်းမြတ်စွာဘုရားခွင့်ပြုတဲ့အတိုင်းစာပေတွေတင်လိုက်တာပိတကသုံးပုံနိကေ၅ရက်တက်မြောက်သွားတယ်တက်မြောက်သွားတော့ရောက်လေရာရာမှာတရားဓမ္မတွေကိုတရားဟောပြတယ်အကျိုးရှိတာပဲနောက်ပြီးတော့ပါဠိတော်တွေကိုရွတ်ဆိုတယ်နောက်ပြီးတော့ယဟန်၅ရာကိုပါဠိထာဂရာတွေကိုပို့ချပြီးတော့စာပေပို့ချနေတယ်နောက်ပြီးတော့ဂိုင်းကြီး၁၈ဂိုင်းရဲ့ဆရာပါမောက္ခကြီးဖြစ်ပြီးတော့သာသနာလုပ်တွေလုပ်နေတယ်ဒီအထိလည်းပြည့်မရှိသေးပါဘူးအဲ့တော့ယန္တာဖြစ်တဲ့တော်ထဲမှာနေတဲ့ယန္တာဖြစ်တဲ့တငယ်ချင်းကဒီလိုပဲသူစီမှာမြတ်စွာဘုရားထံကတရားကမ္မထန်ဒီတွေယူပြီးတော့သူစီလာအထုတ်သူ့ရဲ့ဆုံးမနဲ့ယန္တာတွေဖြစ်သွားတပည့်တွေကဖျားပူသွားခြင်းလို့ပါဘုရားလို့ရှောက်ရင်သူကနေပြီးတော့ငါရဲ့တငယ်ချင်းသူစီကိုလည်းပဲဝင်ပြီးတော့ရှင်ဘုရားတို့ရဲ့တငယ်ချင်းဆရာတငယ်ချင်းဘုန်းကြီးကရှိခိုးကြတော့ပါတယ်ဘုရားလို့ဝင်ပြီးတော့ဝစ်ချလိုက်လို့ဒီလိုမှားလိုက်တယ်ဒီတော့တော်ကြောင်းမှာနေတဲ့ယန္တာရှင်မြတ်ရဲ့တပည့်တွေကယန္တာဖြစ်ပြီးတဲ့အခါဆရာသမားထံလျှောက်ပြီးတော့မြတ်စွာဘုရားရှိတဲ့တာဝတိပီစီတဝန်ကျောင်းကိုသွားဖရာရှင်ကိုရှိခိုးရှစ်ကြိတ်တော်မာထေရီကိုရှိခိုးပြီးတော့သူတို့ဆရာရဲ့တငယ်ချင်းပိဋကတ်သုံးပုံတက်တဲ့ဆရာတော်ထံသွားပြီးဒီပြီးတော့သူဆရာသမားကရှင်ဘုရားကိုရှိခိုးပါတယ်ဘုရားလို့လျှောက်လိုက်တယ်လျှောက်လိုက်တော့ဟိုကမေးတယ်သင်တို့ဆရာဆိုတာဘာတူလဲဆိုတော့ရှင်ဘုရားတို့ရဲ့တငယ်ချင်းရှင်ဘုရားတို့နဲ့အတူယဟန်ဝင်လာတဲ့တငယ်ချင်းမှာဖျားဆိုတော့သူကတိသွားတယ်ဒီလိုပဲခွန်ကြီးတို့ရောက်လာတဲ့ယဟန်တွေကတစ်ကြိမ်မကနှစ်ကြိမ်မကသုံးကြိမ်မကဟိုကလည်းတပည့်တွေသွားတိုင်းသွားတိုင်းသူ့တငယ်ချင်းထံဝင်ပြီးတော့ဆရာကနေပြီးတော့ဝတ်ချပါတယ်ရှစ်ကိုပါတယ်ဆိုတာလေးရှောက်ပေးပါဆိုတော့သွားတိုင်းသွားတိုင်းတငယ်ချင်းကိုတရိယာတော့လွတ်တယ်ဒီတော့ပိဋကတ်သုံးပုံတက်တဲ့ခွန်ကြီးကမာနာလေးတွေကရှိလာပုံရပါတယ်ဒီကိုယ်တော်ကြီးဘာမှမတက်ပဲနဲ့ငါစီခဏတိုင်းလှုပ်နေတယ်အလုရှုပ်ပုံနဲ့ရလာတော့စိတ်ကနည်းနည်းလေးမာမာနာတွေရတင်းလာတယ်ဒီတော့သူတပည့်တွေကမ္မထမ်းဆရာတော်ယဟန္တာဆရာတော်ကနေလှုပ်လိုက်တဲ့တပည့်တွေကလာပြီးတော့တပည့်တို့ဆရာသမားကရှင်ဘုရားကိုရှိခိုးပါတယ်ဆိုတော့အကျိန်ကြီးကများများများများလာတော့သူကမေးလိုက်တယ်တင်တို့ဆရာဘာတူလဲဆိုတော့အရှင်ဘုရားတို့ရဲ့တငယ်ချင်းရှင်ဘုရားတို့နဲ့အတူသာသနာပေါင်းရောက်ခဲ့တယ်ဆရာတော်ပါဗျာလို့ရှောက်တော့တင်တို့ရဲ့ဆရာထံကတင်တို့ဗာမြတင်ဘူးတလေသူကမေးလိုက်တော့တာတင်တို့ဆရာထံကတင်တို့ပိဋကတ်သုံးပုံလေးရဲ့ဘယ်ပိဋကတ်မြန်တင်ယူဘူးတလေမိဒီကေငါရတဲ့ရဘယ်နိကေကိုမြန်တင်တို့ဆရာသမားထံကတင်ယူဘူးတလေဒါမျိုးတွေမေးလိုက်တယ်မေးပြီးတော့စိတ်ထဲကနေဆွတ်တွေးတယ်ဒီကိုယ်တော်ကြီးတဲ့ယဟန်ပြုတဲ့အချိန်ကစပြီးတော့ပန္တကူတင်ငန်းကြီးကိုဝှက်ပြီးတော့တော်ထဲမှာထွက်သွားတယ်လေးပါရအခရာ32လုံးလောက်တောင်းရှိတဲ့ဂါထာတောင်းသိတဲ့ကိုတော်ကြီးမဟုတ်ဘူးပန္တကူတင်ငန်းကြီးကိုဝှက်ပြီးတော့ရံပြူတဲ့နေရာစာတော်ထဲမှာထွက်သွားခဲ့တယ်တော်ထဲမှာဝင်သွားခဲ့တယ်ဒါပေမဲ့အချံရံတပည့်တွေတို့များသားပဲကဲဒီနေ့တော့သိရမယ်ငါစီလာရင်တော့ပိတကသုံးပုံနဲ့ဆက်တဲ့ပြဿနာမေးခွန်းတော့ငါမေးလိုက်ဦးမယ်ဆိုပြီးတော့မကောင်းတဲ့စိတ်တွေဖြစ်သွားတယ်ပိတကသုံးပုံတက်တဲ့မထေသူကပုတုဇဉ်ပဲရှိသေးတာအဲ့တော့သူကကြံကံမတက်တဲ့ ကျမ်းနာရှင်မြတ်ကိုကျမ်းကန်နဲ့ပတ်သက်တဲ့မိကုံးတွေမေးရင်ဒီကုရောကြီးတို့အဆက်ကွဲရောကွာဆိုတဲ့စိတ်ကဝင်သွားတယ်။တပည့်တွေကိုလည်းပဲမင်းတို့တင်တို့သူစီကဘာများတင်ယူဘူးလဲ။ဘယ်ပိဋကတ်များတင်ယူဘူးလဲ။ဘယ်နိကေများတင်ယူဘူးတဲ့။နှိမ့်ချတဲ့သဘောနဲ့မေးပြီးတော့လာလို့ရှိရင်တော့မိကုံးမေးလေရအောင်မေး။ဆက်ခွဲလေရအောင်မေး။ဒီလိုသဘောလေးနဲ့ဖြစ်တယ်။ဒီနေ့တော့အဲ့ဒီရဟန္တာရှင်မြတ်ကတော်ရရနေပြီးတော့သူကိုယ်တိုင်တောဋ္ဌိစေတဝန်ကိုရောက်လာတယ်။ဒီတော့တငယ်ချင်းထံမှာတပိတ်တင်ငန်းလေးတွေချထားပြီးတော့မြတ်စွာဘုရားကိုသွားရှိခိုးကတော့ရှစ်ကြိတ်သောမဟာထေရီကိုသွားရှိခိုးကတော့ပြီးတော့တငယ်ချင်းထံပြန်လာခဲ့တယ်။အဲ့ဒီချိန်မှာတငယ်ချင်းဖြစ်တဲ့ပုထုရှင်တိပိတကပိတကသုံးပုံဆောင်တဲ့ရဟန်းကဒီကိုယ်တော်ကြီးတော့ငါမေခွန်းမေးပြီးတော့ဆက်ခွဲလဲရအောင်မယ်ဆိုပြီးနေရာမှာအတူတူထိုင်လိုက်ကြရတယ်။အဲ့ဒီချိန်မှာမြတ်စွာဘုရားကဩဟောရီစာတက်ပေတဲ့ပုထုရှင်ယဟန်ကားတော်ဖြင့်ပိဋကတ်သုံးပုံဆောင်ယဟန်ကားတော်ဖြင့်ငါဖရာရဲ့သားတော်ကိုမိဂွန်နေမိပြီးတော့ညင်စေရင်တော်ဖြင့်ငရဲကြာရှာတော်မယ်အပေငရဲကြာတော်မယ်ယဟန်နာရှင်မြတ်ကိုသွားပြီးတော့စိတ်ဆိုးဒေါသထွက်မိဂွန်နေမိညင်စေရင်တော့အပေငရဲကြာရှာတော်မယ်ဆိုပြီးတော့မြတ်စွာဘုရားကကြွလာပြီးတော့ကိုတော်မြတ်အတွက်ခင်မိသားနေရာမှာထိုင်တော်မူပြီးတော့အဲ့ဒီမှာကျန်ကန်တဲ့ပုထုရှင်ယေဟန်ကိုပထမဇန်ဒုတိယဇန်သမပတ်ရှိပါမေးတယ်တခွန်းမှမဖြစ်နိုင်ဘူးအယန္နာရှင်မြတ်စာမတက်တဲ့ဆရာတော်ကိုမေးတော့စာမတက်တဲ့ဆရာတော်ကစာမတက်ပြီမဲ့လက်တွေ့အားထုတ်ထားတော့ဖြေဆိုနိုင်တယ်နောက်သောတာပတိမတ်တကရဂမိမတ်နာဂမိမတ်အရဟတမတ်မလေးပါးနေရာမှာမိကုန်းနေမေးတော့လေပဲစာတက်ပြီတဲ့ပုထုရှင်ယေဟန်ကပိဋကတ်သုံးပုံတက်ပြီမဲ့လက်တွေ့အားထုတ်မထားတော့မဖြေနိုင်ဘူးအဲ့ဒီမှာယဟန္တာရှင်မြတ်ကသောတပတိမတ်နဲ့ပတ်သက်လို့မေခွန်းမေးတယ်ဖြေလိုက်တယ်မြတ်စွာဘုရားကသာဓုခေါ်တော်မူပြန်ရောနောက်တဂရဂမိမတ်သာဓုခေါ်ပြန်ရောအနာဂမိမတ်အရတမတ်လေးမတ်မတ်လေးပါးမေးတဲ့နေရာမှာ၄နေရာလုံးယဟန္တာရှင်မြတ်ကကောင်းစွာဖြေနိုင်တယ်စာတက်ပေတဲ့ပိဋကတ်သုံးပုံဆောင်ယဟန်ကဘာမှမဖြေနိုင်တော့မြတ်စွာဘုရားကယဟန္တာရှင်မြတ်ကိုသာဓု၄နေရာ၄ဌာနသာဓုခေါ်တော်မူတယ်ဒီတော့ဘုံမစိုးနဲ့တရားနေစားပြီးနေပြန်ပါတယ်လေမြတ်စွာဘုရားသာဓုခေါ်တော့အားလုံးသာဓုဝိုင်းပြီးတော့ခေါ်လိုက်ကြအဲ့တော့ပိဋကတ်သုံးပုံတက်တဲ့ပုထုရှင်ယဟန်ရဲ့တပည့်တွေကမြတ်စွာဘုရားကိုကြည့်ရကြတယ်မြတ်စွာဘုရားရဲ့လုပ်ပုံကိုကြည်ကြစမ်းပါတဲ့ဘာမှနားမလဲတဲ့ပိဋကတ်မတက်တဲ့ကိုတော်ကြီးကိုတော့လေဌာန၄နေရာမှာသာဓုခေါ်တော်မူခဲ့တယ်ငါတို့ရဲ့ဆရာပိဋကတ်သုံးပုံကိုတက်တဲ့ကျွမ်းနဲ့ကံကြီးဆက်ရှိကံရဲ့ဆရာပါမောက်ကဖြစ်တော်မူတဲ့ငါတို့ဆရာကြတော့ချီးမွမ်းစကားလေးတောင်မပြောဘူးတဲ့မြတ်စွာဘုရားရဲ့လုပ်ရက်ကိုကြည်ကြစမ်းဆိုပြီးတော့အဲ့ဒီပိဋကတ်သုံးပုံဆောင်ပုထုရှင်ယေဟန်ရဲ့တပည့်တွေကမြတ်စွာဘုရားကိုကြည်ရကြတော့မြတ်စွာဘုရားကအဲ့ဒီမှာတရားဟောတော်မူခဲ့တယ်။တင်တို့ရဲ့ဆရာတဲ့ငါဘုရားရဲ့သာသနာတော်မှာအခကျင်းဝင်တဲ့နွားချောင်းနဲ့နွားချောင်းသားနဲ့တူတယ်တဲ့ငါဘုရားရဲ့သားတော်ကတော့နွားပိုင်ရှင်လိုပဲနွားကဖြစ်တဲ့နွားနို့စားတဲ့အရာတာတွေကိုတောက်သုံးနိုင်တဲ့နွားပိုင်ရှင်နဲ့တူတယ်ဆိုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်ပေါ့အဲ့တော့ဆိုလိုရင်မြတ်စွာဘုရားဟောတဲ့တရားလေးရဲ့အကျဉ်းချုပ်ကဘာလဲဆိုတော့ဘဟုံပိစေတန်ဟိတဘာတမာနောနာတကရောဟောတိနရောပမတောကောဘဝကာဝကနယံပရိတံနာဘဂဝတာမိညတဟောတိနောက်တစ်ခုကအပံပိစေတံဟိတဘာတမာနောဓမ္မတာဝတိနုဓမ္မစာရီအဲ့တော့ရာကင်စာဒောတင်စာပါယာမောဟံဓမ္မပဇာနောသူဣမုတ်တစေတောနုပါရိယာနောဣဒါဝဟုရံဝါသဘဂဝါသမိညတဟောတိမြတ်စွာဘုရားဆိုလိုတာကပိဋကတ်သုံးပုံကိုတဲ့ညာစွာတင်ယူပို့ချဟောပြောနေပေမဲ့လို့နာတကရောတိနရောပမတောနရောစာတပိတောပုဂ္ဂိုလ်ကြောတိပမတောဘာဝနာမှုမပြူယွင်းပေါ်မေလျော့တိဟုတ်တော်ဖြစ်၍ပြောအားဖြစ်ခြင်းကြောင့်တကရောထိုတရားတော်ကိုပြုခြင်းသည်တရားတော်တိုင်လိုက်နာကျင့်သုံးသည်နာဟောတိမဖြစ်ပါဘီတဲ့အဲ့တော့ပိဋကတ်သုံးပုံဤတက်နေပြီမဲ့တရားတော်နဲ့ဤမကျင့်ဘူးဆိုရင်ဒါပါပါတယ်စာရီဝတော်သင်တယ်စာရီဝတော်ပို့ချတယ်တရားရီဝတော်ဟောတယ်ကိုဟောတဲ့တရားတိုင်းမကျင့်ဘူးကိုတင်ယူတဲ့စာပေတိုင်းမကျင့်ဘူးကိုပို့ချနေတဲ့စာပေတိုင်းမကျင့်ဘူးဆိုရင်ဒါမေလျော့တဲ့ပုဂ္ဂိုလ်အဲ့ဒါဆိုလို့ရှိရင်တော့နွားချောင်းသားနဲ့တူတယ်တဲ့ငါဖရာရဲ့သာသနာမှာမဖို့နိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်တွေမရနိုင်ပါဘူးတဲ့ နောက်တစ်ချက်ကအပံပိစေတန်ဟိတဘာသာမာနောဓမ္မတာဟောတိအနုဓမ္မစာရီတန်ဟိတံကောင်းသောစီးပွားရှိရာသုံးပြပြီးတကယ်တရားတော်မြတ်ကိုအပံနီးငယ်ဘာသာမာနောပြီးသင်ပို့ပြပို့ချဟောပြပါတော်လေဓမ္မတာနဂုတ္တရာတရားကိုပါအနုဓမ္မစာရီလျောသောပုဗ္ဗပါကကျင့်ကိုလျောသောပုဗ္ဗပါကကျင့်ကိုကျင့်သည်ဟောစီဟောတိကဲ၍ဖြစ်ဟန်တဲ့စာပေတော့နည်းနည်းလေးတက်ပါရဲ့ဒါပေမဲ့လို့သူလုံနေတဲ့အကျင့်ကလောဘဒေါသနေချောင်းအကျင့်မဖို့နိဗ္ဗာန်ရချောင်းအကျင့်နေကျင့်နေတယ်ဆိုရင်ဒါဟာတဲ့နွားပိုင်ရှင်နဲ့တူတယ်နွားရဲ့ပိုင်ရှင်ကနွားရဲ့အရာသာဖြစ်တဲ့နွားကဖြစ်တဲ့နွားနို့စတာတွေကိုသုံးဆောင်ပွင့်ရတယ်လို့ပဲတရားဒုတိယမြတ်တွေကိုခံစားခွင့်ရှိတယ်တဲ့အဲ့တော့မြတ်စွာဘုရားကဓမ္မတဟောတိအနုဓမ္မစာရီတရားလောကုတ္တရာတရားကိုပါလျော်တဲ့အကျင့်မဖို့နိဗ္ဗာန်ရာချောင်းအကျင့်လောဘဒေါသနေချောင်းအကျင့်ကျင့်နေပြီဆိုရင်မြတ်စွာဘုရားကဒါနွားပိုင်ရှင်နဲ့တူတယ်ဒီလိုဟောတာစတတ်ပေတဲ့ဖြစ်ပေမဲ့လောဘဒေါသတွေတူတူလာတဲ့နိဗ္ဗာန်ရောက်ချောင်းအကျင့်ကိုမကျင့်ဘူးဆိုရင်မြတ်စွာဘုရားဒါနွားချောင်းသားနဲ့တူတယ်လို့ဒီလိုဟောတာအဲ့တော့မြတ်စွာဘုရားကစာတင်စာချလုပ်တဲ့ပုဂ္ဂိုလ်တိုင်းကိုဟောတာမဟုတ်ဘူးအဲ့တော့စာတင်စာချလည်းပဲလုပ်တယ်တရားတော်တိုင်းကျင့်ပြီးတော့ဝိနည်းတော်နဲ့အညီနေတယ်စာတင်စာကြတယ်စာမူခွဲအောင်ဖို့အဓိကမကြောက်စာတင်စာကြလုပ်တယ်စာမူခွဲတွေအောင်ပြီးတော့လူတွေကိုဖိတ်ပြီးတော့ဂုံပြူပွဲကြီးတွေလုပ်ပြီးတော့လူတွေများများလာဖို့လုပ်တာမဟုတ်ဘူးဘာဖြစ်လို့စာတင်စာကြလုပ်တယ်လဲသာသနာမျိုးဆက်တွေပေါ်ထွက်ဖို့သာသနာတော်ကြီးအတွန်းရှိဖို့တရားဓမ္မတွေအသိဉာဏ်မြားအောင်ဟောပြောပေးဖို့ဒီလိုစိတ်ထားနဲ့စာတင်စာကြတရားတော်ပြလုပ်တယ်ဆိုရင်လုပ်တဲ့ရှင်ဟန်တော်ရဲ့တန်တယ်မှာလောဘဒေါသတွေနည်းလို့အဲ့ဒီလိုလောဘဒေါသတွေနည်းတယ်ဆိုရင်ဒါနိဗ္ဗာန်ရောက်ချောင်းကျင့်ကျင့်တာဓမ္မတဟောတိအနုဓမ္မစာရီအဲ့တော့စာပေလည်းပဲတင်တယ်စိတ်ထားလည်းမှန်တယ်လောဘဒေါသလည်းပဲတနေ့နဲ့တနေ့တနေ့နဲ့တနေ့နည်းသွားတယ်နိဗ္ဗာန်ရောက်ချောင်းကျင့်ကျင့်တယ်ဆိုရင်အဲ့ဒါမြတ်စွာဘုရားကနွားပိုင်ရှင်နဲ့တူတယ်လို့ပဲဟောတယ်နွားချောင်းသားလို့မဟောပါဘူးအဲ့တော့အဓိကမြတ်စွာဘုရားအနေနဲ့စာတက်တည်ဖြစ်စီမတက်တည်ဖြစ်စီကိုယ့်ရဲ့လုံရဲ့ဟာလောဘဒေါသနည်းချောင်းဖြစ်ရမယ်မဖို့နိဗ္ဗာန်ရာချောင်းကျင့်ဖြစ်ရမယ်ဆိုတဲ့မူလေးခြားထားပါတယ်။အဲတရားတော်ပြနေပါရဲ့ကိုယ်တိုင်ကမကျင့်ဘူး။အဲ့တော့ကျင့်မြန်တော်လည်းပဲလူထင်ကြည်အောင်လို့လူတွေကကိုယ်ကိုမေးရင်တကားပိတ်ပြီးတော့ဗန္ဒနာကြီးကျင့်နေဒီလိုလေးတွေပြောတယ်လက်တွေ့ကြမလုပ်ဘူး။ဒါဆိုလို့ရှိရင်လောဘဒေါသတွေတိုးနေတဲ့အတွက်တရားကျင့်ပါတယ်ပြောလည်းပဲအဲ့ဒါနွားချောင်းသားနဲ့တူတာတဲ့။ဒါကြောင့်ဘုန်းကြီးတို့တရားကျင့်နိုင်လည်းမဟုတ်ပါဘူး။စာသင်နိုင်လည်းမဟုတ်ပါဘူး။စာတင်နေတဲ့ယဟန်တော်တွေဟာတဏီတခြားလောဘဒေါသနဲ့ပြီးတော့နိဗ္ဗာန်ရောက်ချောင်းချင်းကျင့်နေဆိုရင်မြတ်စွာဘုရားသာဓုခေါ်တယ်။တရားဟောတရားပြတွေလုပ်တယ်။တရားထုတ်တယ်လို့တော့ဆိုတယ်။ဒါပေမဲ့လူတွေကိုလှည့်စားပြီးတော့လောဘဒေါသတွေရတိုးလာတယ်။အလူခံတွေကများလာတယ်။နိဗ္ဗာန်ရောက်ချောင်းချင်းမကျင့်မှုလောဘဒေါသတွေတိုးနေတယ်ဆိုရင်မြတ်စွာဘုရားကတရားထုတ်လေပဲဒါသာဓုမခေါ်ပါဘူး။နွားချောင်းသားနဲ့တူတယ်လို့ဒီလိုပဲမြတ်စွာဘုရားကမိန့်ကြားပါတယ်။အဲ့တော့ဘုန်းကြီးတို့စာတင်တဲ့အလုပ်ကိုမြတ်စွာဘုရားကကိုယ်တိုင်ဖွင့်ပြခဲ့တယ်။ခုဒီယဟန်ကိုမြတ်စွာဘုရားကနွားချောင်းသားနဲ့တူတယ်လို့ဟောရတာလေ။ဘာဖြစ်လို့ဟောတာလဲ။ယဟန်နာရှင်မြတ်ကိုစော်ကားပြီးတော့ငရေကြမှာဆိုလို့ဟောရတာ။တရားတော်တိုင်းမကျင့်လို့ဟောရတာ။အဲ့တော့ဘုန်းကြီးတို့စာတင်စာချလုပ်ယူနေသွားပြီးတော့ကဲ့ရဲ့တင့်တယ်လားမကဲ့ရဲ့တင့်ပါဘူး။စာတင်စာချလည်းလုပ်တယ်။လောဘဒေါသလည်းပဲနေအောင်ကျင့်တယ်။အလှူတွေခန္ဓာတွေဓာတ်တွေမလုပ်ခဲနဲ့ကိုယ့်ရဲ့တပိသာဝကာရီတန်ဃာရီကိုစိတ်ထားကောင်းအောင်ပညာတက်အောင်ကြိုးစားပြီးတော့လုပ်တဲ့သာသနာမျိုးဆက်တွေမွေးထုတ်တယ်ဆိုရင်မြတ်စွာဘုရားသာဓုခေါ်တဲ့အလို့နွားချောင်းသားလို့မြတ်စွာဘုရားဒီလိုတန်ဃာမျိုးကိုဘယ်တော့မှမခေါ်ဘူးဆိုတာဒါဘုန်းကြီးတို့လေ့လာသုံးသပ်လို့ရပါတယ်ဒါလေးတွေကဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားဘာဖြစ်လို့ဒီတရားကိုဟောတာလဲဘလို့စာတက်ပေတဲ့ပုံကိုယ်တွေကိုနွားချောင်းသားလို့ဟောတာလဲဆိုရင်အဲ့ဒီတရားတော်တိုင်းစာအတိုင်းမကျင့်တဲ့ပုံကိုယ်တွေကိုဟောတာတဲ့စာတိုင်းကျင့်လို့ရှိရင်မြတ်စွာဘုရားမဟောပါဘူးအဲ့တော့တရားထုတ်တယ်တရားပြတယ်ဆိုပေမဲ့လို့လက်လာဘများအောင်တက္ကရာကမများအောင်လူတွေထင်ကြည့်အောင်စကလုံးလေးတွေသုံးနေတယ်လောဘဒေါသတွေရတိုးနေတယ်ဆိုရင်လည်းမြတ်စွာဘုရားကမချီးကျူးပါဘူးမြတ်စွာဘုရားကဲ့ရဲ့တော်မူတယ်တဲ့ဒါလေးကိုဘုန်းကြီးကသိစေခြင်းနဲ့ဒီလိုအမှန်တရားကိုသိအောင်မလုပ်ရမလဲမြတ်စွာဘုရားဘယ်နေရာမှာဟောခဲ့တာလဲဘယ်ပုဂ္ဂိုလ်ကိုကြောင်းပြုပြီးတော့ဟောတာလဲဘာကြောင့်ဟောတာလဲလို့ကြည့်ရင်စာတက်ပေတဲ့ယဟန်ငရဲကြသွားမှဆိုလို့ယဟန်တာကိုစော်ကားမိမှဆိုလို့မြတ်စွာဘုရားဟောတာတဲ့ပရိယတိကိုမြတ်စွာဘုရားအထင်သေးလို့စာတင်စာချမလုပ်စေခြင်းလို့ဟောတာမဟုတ်ဘူးတဲ့ဒါဆိုရင်ဘုန်းကြီးတို့စောစောကတရားထုတ်နေတဲ့တရားကြီးတွေတက္ကမကြီးတွေစာတင်သားလေးတွေကိုတွေ့ အရှင်ဘုရားတို့ကနွားချောင်းသားတွေပါတပည့်တို့ကနွားပန့်ရှင်နဲ့တူတယ်ဆိုတဲ့စကားဟာဧကံမှန်သလားမမှန်ဘူးလားဒါတွေကိုအမှန်တရားနဲ့ဤဆက်အောင်ဆုံးဖြတ်တတ်သွားပါတယ်ကဲအားလုံးလိုက်ဆိုလိုက်ဆိုမိန်စကားတွေ့လေညာစဉ်းစားတုံးသက်ဆုံးဖြတ်လေကာလဒေတာပုဂ္ဂလနိုင်စစိတ်နေစရိုက်တွေဤသို့ပြုညာအလေထားတရားအမှန်နိစ္စပေအဲ့တော့မြတ်စွာဘုရားရဲ့စကားတော်ဟာဘာဖြစ်လို့ဟောတော်ခဲ့တာလဲရဟန္တာရှင်မြတ်ကြီးကိုစော်ကားပြီးတော့ငရဲကြမှာဆိုလို့ဟောခဲ့တာဟောတာလည်းပဲစာတက်ပေးတဲ့ပုဂ္ဂိုလ်တွေကိုကြည်ဝေတာလားမဟုတ်ပါဘူးစာတော့တက်ပါရဲ့စာတိုင်းမကျင့်တရားတိုင်းမကျင့်တဲ့ပုဂ္ဂိုလ်တွေကိုကြည်ဝေပြီးတော့စာတင်စာကြားနွားကြောင်းသားနဲ့တူတယ်လို့ဟောတာစာပေတင်ကြားပြီးတော့ပို့ချပြီးတော့စာပေတိုင်းကျင့်ပြီးတော့လောဘဒေါသနှိမ်အောင်ကျင့်နိဗ္ဗာန်ရောက်ကြောင်းကျင့်ကျင့်တဲ့တန်ခါတွေမပါဘူးဆိုတာဒါလေးကိုဘုန်းကြီးတို့နောက်ခံ background လေးတွေကိုကြည့်ပြီးတော့သုံးသပ်လို့ရှိရင်ဒီအဖြေမှန်ထွက်လာပါတယ်။အဲတရားဟောတရားပြတာတွေတရားထုတ်တိုင်းတွေမြတ်စွာဘုရားမချီးကျူးပါဘူး။လူတွေထင်ကြီးအောင်လို့လူတွေကငါ့ကိုတုတ်တန်တူတင်ဆောင်နေဆိုလို့ရှိရင်ကြီးညိုအောင်လို့ဒီလိုစိတ်ဓာတ်တွေနဲ့လူတွေလူအောင်တန်းအောင်လို့လောဘဒေါသတွေတိုးနေပါတယ်ဆိုရင်တရားကျင့်တာကိုလည်းမြတ်စွာဘုရားကြည့်ရတော်မူပါတယ်။တာရုမခေါ်ပါဘူး။ဒါမျိုးကိုလည်းနွားပိုင်ရှင်လို့မခေါ်ပါဘူး။စိတ်ထားမှန်မှန်နဲ့လောဘဒေါသနေချောင်အကျင့်ကိုကျင့်မှမြတ်စွာဘုရားတာရုခေါ်တယ်ဆိုတာဒါလေးကိုနားလည်စေခြင်းလို့လေးလာသုံးသက်ဆုံးဖြတ်စေခြင်းဆိုတာဘုန်းကြီးဟောပါတယ်ဘုန်းကြီးကတခြင်းပြန်လဲပြောပြပါတယ်ခုချိန်ကျမှဘုန်းကြီးတို့လည်းပဲအသိဉာဏ်ရှင်သွားပါတယ်ငယ်ငယ်တုန်းကတရားကြီးတွေတရားမကြီးတွေတရားထိုင်ပြန်လာရင်ဘုန်းကြီးတို့အရှင်ဘုရားတို့ကနွားကြောင်သားတွေလို့ခေါ်ရင်ဘုန်းကြီးတို့စိတ်တော့မကောင်းပြန်ပြီးတော့မရှင်ပြတတ်ပါဘူးခုတော့ဘုန်းကြီးတို့လုပ်ငန်းတွေအဓိကမဟုတ်စိတ်နေစိတ်ထားတွေအဓိကလောဘဒေါသနေချောင်းအကျင့်နိဗ္ဗာန်ရောက်ချောင်းအကျင့်ကျင့်နေပြီမြတ်စွာဘုရားတာရုခေါ်တယ်ပရိယတိကိုပဲလှုပ်လှုပ်ပฏิပတ်တိကိုပဲလှုပ်လှုပ်ဒီဖြည့်ထွက်သွားပါတယ်ဒါကပြဿနာတစ်ရက်နောက်တစ်ခုကဘုန်းကြီးတို့မာဂဏောင်နေရှင်တော့ဆော့ဆော့ပြောခဲ့တယ်ပေါ့ဘုန်းကြီးတို့ကြောင်းကစာကြိုးစားတဲ့ကြောင်းဆိုတော့တောင်မြုပ်ကဏ္ဍအောင်ဆရာတော်ကြီးရဲ့စီကန်းစေချက်ကစိတ်ကောင်းရှိဖို့ကပထမနောက်ဆုံးကြမှာစာတက်ဖို့ကတတမဒါမျိုးမိတ်ခဲ့တယ်အဲ့ဒါကိုတချို့ကယူဆတွေလွဲပြီးတော့ဆရာတော်ကြီးကစိတ်ကောင်းထားဖို့အဓိကပဲစာတက်တာမတက်တာအဓိကမဟုတ်ဘူးဆိုပြီးတော့ယူဆပြီးတော့ဘုန်းကြီးတို့ကိုတိမ်တန်ကျောင်းကိုတော်ကြီးကစားကြီးလုံနေကြတယ်စားပဲစာတက်ဖို့ကပထမစာတက်ဖို့ကဒုတိယစာတက်ဖို့ကတတိယစာတက်ဖို့ကတတိယဒီလိုပြစ်တည်ပြောခဲ့ဘုန်းကြီးတို့လည်းပဲပြန်ပြီးတော့မရှင်းတတ်ပါဘူးတခါတည်းညင်းတာခုံတာတော့ရှိခဲ့တယ်စိတ်မကောင်းဖြစ်တာရှိခဲ့တယ်ဒေါသဖြစ်တာရှိခဲ့တယ်ဒါမျိုးပြန်ပြီးတော့မရှင်းတတ်ပါဘူးအဲ့တော့ဘုန်းကြီးကနည်းနည်းလေးအချိန်ရသလောက်ရှင်းပြပေးရင်ဒီပြဿနာလည်းပဲရှင်းသွားပါတယ်။အဲ့တော့ဘာကိုကြည့်ပြီးသုံးသပ်ရမှာလဲဆိုတော့တောင်မြို့မကနောင်ဆရာတော်ကြီးမိန့်ခဲ့တဲ့အဆိုမိန့်ကိုဆရာတော်ကြီးရဲ့ဘဝဆရာတော်ကြီးရဲ့ပဝန်းကျင်အခြေအနေဆရာတော်ကြီးရဲ့စိတ်နေစိတ်ထားဆရာတော်ကြီးရဲ့လုပ်ရက်ဓာတ်တွေကိုသုံးသပ်ကြည့်ရင်အဖြေမှန်ပေါ်ပါတယ်။ဒါလေးကိုရှင်းဥစွာပြောချင်တယ်။အဲ့တော့ဆရာတော်ကြီးရေးခဲ့တဲ့စာလေးတစ်ခုဘုန်းကြီးရွတ်ပြပေးမယ်ခံယူချက်ပေါ့။ကိုယ်ဒီတရားချမ်းသာရောက်ဖို့ခုလောက်ကြိုးကိုအာမထုတ်ဘူးဗုဒ္ဓမြတ်စွာသာသနာ၏ရှေးခါဘုရားလက်ထက်ကလျင်ญาတိတကူထမညိုးကိုအာကျိုးမှန်တဲ့ငါဆောင်ရွက်သည်ဆက်လက်တည်တံ့ပါစေတော်တဲ့ဆရာတော်ကြီးကသူသာသနာအလုပ်ကိုလုပ်ခဲ့တယ်ကိုယ်ဒီတရားချမ်းသာရောက်ဖို့ခုလောက်ကြိုးကိုအာမထုတ်ဘူးတဲ့အဲ့တော့ဆရာတော်ကြီးငငယ်ကစာရီကြိုးစားခဲ့တယ်ဘလောက်တိကြိုးစားကလေးမျက်လုံးကွယ်ကနီးလောက်တိစာပေကြိုးစားခဲ့ပါတယ်ပခုတ်ကူမှာစာစရာမပြေဆုံးသို့တော့စာဝါဒီကိုကြိုးစားခဲ့တာအသက်ရှင်မှရှည်ပါတော့မလားဒီလောက်တိကြိုးစားခဲ့တယ်နောက်ပြီးတော့စာမေပွဲကိုလည်းပဲမန္တလေးတက်ကြတီးရအပြီးဝန်သားဆိုတာဘုန်းကြီးတို့မစိုးရင်တိုက်ကြီးနှစ်တိုက်ကအဲ့ဒီစာမေပွဲအောင်မှနာယကခန့်ပါတယ်အဲ့တော့ဆရာတော်ကတစ်ချိန်မှာငါသာသနာလို့လို့ရမှာဒီတော့စာတက်ပြီးတဲ့အခါမှာစာမှုပွဲကလည်းတင်းတလောက်ရှိအောင်ပါဆိုပြီးတော့ပခုတ်ကူဆရာတော်ကြီးတွေကစာချဘုန်းကြီးဖြစ်နေတယ်ဘုန်းကြီးတို့ဆရာတော်ကိုစာမှုပွဲမဝင်စေချင်ပါဘူးစက်ကြီးတဲ့ကပြီးမှတော့အငိတ်မကချင်ပါနဲ့ဖြောင်းပြကြတယ်ဒါပေမဲ့ဘုန်းကြီးတို့ဆရာတော်ကတချိန်အလုံးလုံးတဲ့အခါစာမှုပွဲကလည်းလိုသေးတော့ဆရာတော်ကဆရာသမားတွေကိုခွင့်ပန်းပြီးတော့တက်ကြတီးကပြီးဝန်သားတွေဖြေဆိုခဲ့တယ်ပ ဘီယွန်သားဘွယ်တွေရခဲ့တယ်ပထမကျော်ဘွယ်တွေရအောင်ကြိုးစားခဲ့တယ်ဆရာတော်ရဲ့ဖြစ်စဉ်เนาะအဲ့တော့စာတင်သားတော်ကလည်းမျက်စိကွယ်လောက်တဲ့ဒီပါတီကြိုးစားခဲ့တယ်နောက်ပြီးတော့စာပေတွေပြည့်စုံတဲ့အခါစာချုပ်ဘုန်းကြီးဖြစ်တော့လည်းစာမှုပွဲဒီဂရီပါမအလုံးလုံးလို့ဖြစ်မှာလို့သိတော့အများကလေးစားတဲ့တရားတရားဘီယွန်သားပထမကျော်ဘွယ်တွေကိုရအောင်ကြိုးစားတော့မူခဲ့တယ်နောက်ပြီးတော့စာတင်တိုက်ကြီးထောင်းပြီးတော့မလုပ်ခဲ့တယ်စာတင်တိုက်ထောင်းပြီးတော့စာပေပို့ချခဲ့တယ်ကျန်စာတွေရေးသားခဲ့တယ်ဘယ်ချိန်ထိလဲတတ်တော်98နှစ်ဘုန်းကြီးတို့နေတော်လာပြီကျော်2ရက်အဲ့နေမှာညနေ4နာရီခွဲမှာပြန်တော်မူတယ်အဲ့တော့ညနေ4နာရီခွဲပြန်တော်မူတယ်တတ်တော်98နှစ်မှာဆရာတော်ဘုရားကြီးကနေ့လေ12နာရီကနေတစ်ချက်ထိုးဒီစာပေတွေပို့ချပြီးတော့ကျန်စာတွေရေးသားခဲ့တယ်ဘလောက်တိရေးသားခဲ့လဲဝီနီပိတကဘာသာတိကာတွေပိတကဝီနီပိတကကိုအောင်ရေးခဲ့တယ်အဘိဓမ္မာဘာသာတိကာတွေအဘိဓမ္မာပိတကလည်းပဲဘာသာတိကာတွေစုံအောင်ရေးခဲ့တယ်သုတ်တံပိတကသုတ်တံပိတကကျတော့သုတ်မဟာဝါသုတ်ပါသုတ်တိလက္ခဏသုတ်မဟာဝါဘာသာတိကာတွေပြီးခဲ့တယ်သုတ်ပါတိယတကြံမဲ့ကျန်တော့တယ်ဆရာတော်ကပိတကသုံးပုံကိုစုံအောင်ဘာသာတိကာကျမ်းတွေရေးခဲ့ကြတယ်နောင်လာနောက်သားတွေဒီစာအုပ်တွေကြည့်ပြီးတော့စာတက်ပေတဲ့ကြီးတွေဖြစ်စေခြင်းလို့လို့ဆရာတော်ဟာပြန်တော်မူမဲ့နေ့12နာရီကနေတစ်ချက်ထိုးဒီစာချခဲ့တယ်။၄နာရီခွဲတော့ပြန်တော်မူသွားခဲ့ပါတယ်။ဆရာဝန်ကြီးကစာမချဖို့ဝိုင်းပြီးတောင်းပန်တယ်။တောင်းပန်တဲ့ကြားထဲကစာချခဲ့တယ်။အဲ့တော့ဒီလောက်ကြီးအသက်သေးတဲ့အထိကြိုးစားခဲ့တာဘာလို့လဲ။ကိုရီတယောက်ချမ်းသာရောက်ဖို့ခုလောက်ကြိုးကုတ်အားမထုတ်ဘူးတဲ့။ဆရာတော်ကသူတယောက်တည်းချမ်းသာဖို့ဆိုရင်ဒီလောက်ကြီးမလုပ်ပါဘူးတဲ့။ခုတော့အငတ်ခံပြီးတော့စာတင်တိုက်တည်ခဲ့တာဘာလို့တည်ခဲ့တာလဲဆရာတော်ကမိတ်ကြားခဲ့တယ်ဘုန်းကြီးတို့ဆရာတော်ကြီးကပြောတယ်မိတ်တယ်စာတင်တိုက်လုပ်မယ်ဆိုရင်ဆင်းရဲမယ်မှသိပါတယ်တဲ့တခါတည်ရင်မှပေါင်မုံတောင်မှဘာမပါညာပမာနဲ့အဖြူတွေစားပြီးတော့စာတင်စာချလုပ်ခဲ့ရတာကိုကိုကငတ်မယ်မှသိပါတယ်တဲ့တရားလေးဟောတရားလေးပြဘုန်းကြီးမယ်မှသိပါတယ်ဒါပေမဲ့ဘာဖြစ်လို့အငတ်ခံပြီးတော့စာတင်တိုက်တည်ခဲ့ရတာလဲဆရာတော်ကဥက္ကန္တီတို့မုံညင်းဆရာတော်ကြီးတို့ကိုသင်ခန်းစာယူခဲ့တာပါတဲ့ရတေကြီးဥက္ကန္တီဆိုရင်တနိုင်ငံလုံးဖရာတွေတဲတယ်သူ့ကွယ်လွန်သွားတဲ့အခါသူ့သာသနာပြုမဲ့မျိုးဆက်စာတက်ပေတဲ့အကျင့်ကောင်းတဲ့တပည့်မကြံခဲ့ဘူးအဆောက်အုံတွေပဲကြံခဲ့တယ်မုံညင်းဆရာတော်ဖရာကြီးဆိုလို့ရှိရင်လည်းမုံညင်းတန်ဖိုးတီစီတီတဲခဲ့တယ်မျိုးဆက်တွေကောင်းကောင်းမကြံခဲ့ဘူးအဲ့တော့သူကသူလေဆရာတော်ကငါတည်လို့ရှိရင်ငါမြင်လို့တဲ့သာသနာတော်ကြီးကိုဆက်လက်ပြီးတော့စာတင်စာချလှုပ်ဆောင်မယ်တပည့်တွေမွေးထုတ်မယ်တို့ကြငါတည်လို့ရှိရင်မုံညင်းဆရာတော်ကြီးဆိုရင်တန်ဖိုးတီစီဒီပဲကြံခဲ့တယ်မျိုးဆက်မကြံခဲ့ဘူးရတေကြီးဥခန္တီဆိုရင်လည်းဖရာဇီဒီအဆောက်အုံတွေပဲကြံခဲ့တယ်သာသနာပြုမယ်မျိုးဆက်တွေမကြံဘူးငါတည်ရင်တော့သာသနာပြုမယ်မျိုးဆက်တွေကြံအောင်လုပ်မယ်ဆိုပြီးတော့စာတင်တိုက်ကြီးတည်ထောင်ပြီးတော့ဆရာတော်ကပြန်တော်မူမဲ့နေ့တက်တော်98နှစ်ပြည့်ကနေ့ပြန်တော်မူမဲ့နေ့မှာ၄နာရီခွဲပြန်တော်မူတယ်တစ်ချက်ထိုးထိစာချပြီးတော့စာရေးသွားခဲ့ဒါပါလဲဆိုတော့ကိုရီတယောက်ချမ်းသာရောက်ဖို့ခုလောက်ကြိုးကုတ်အာမထုတ်ကူဗုဒ္ဓမြတ်စွာသာသနာ၏ရှေးကားဘုရားလက်ထက်ကလည်းရသည့်တကုထမညို့ဖို့အာကျုံမှန်တဲ့ငါဆောင်ရွက်သည်ဆက်လက်တည်တံ့ပါစေသောဆရာတော်ဘာဖြစ်လို့ဒီလောက်ကြိုးစားခဲ့တာလဲမြတ်စွာဘုရားကိုယ်အင်မတန်မှကြီးညိုမြတ်လို့တဲ့ဘုရားရှင်အဲ့ဒီဘုရားရှင်ရဲ့သာသနာတော်ကြီးဆင်ဆက်တည်ပါစေဆိုပြီးတော့ဆရာတော်ကကျမ်းစာတွေရေးသားခဲ့တယ်။ဒီနေ့ဆရာတော်ရေးတဲ့ကျမ်းစာတွေကိုကြည့်ပြီးတော့တိပိဋကတရားပွဲတွေရသွားတဲ့ဆရာတော်ကြီးမေကြီးတောင်မျိုးခန္ဓာကိုဆရာတော်ကြီးရေးသားခဲ့တဲ့စာအုပ်တွေမကြည့်တဲ့ဆရာတော်မရှိပါဘူးခုနောက်ပိုင်းမှာဓမ္မစရိယဘီယွန်သားပွဲရပြီးတော့သာသနာပြုနေကြတယ်ဆရာတော်ရေးသားခဲ့တဲ့စာအုပ်လွတ်ပြီးတော့မဖြစ်နိုင်ဘူးဆရာတော်ရေးသားခဲ့တဲ့စာတွေအားလုံးကြည့်ပြီးမှစာတက်ပေတက်တွေဖြစ်ခဲ့ကြတာပါဘုန်းကြီးတို့ကိုယ်တိုင်လည်းပဲမဟာကဏ္ဍအောင်ကျောင်းတိုင်မှာပညာစီပူစီပူပြီးတော့စာပေပညာတက်လို့စကိုင်းများဆက်ကြမှာရောက်လာပြီးတော့သာသနာပြုတဲ့နေရာမှာတိုင်းတာတစ်ခုထိအကျိုးရှိတယ်ဆိုတာဆရာတော်ကြီးရဲ့အကျိုးဆက်တွေပါဆရာတော်ကြီးစေနာမေတ္တာနဲ့ဘုန်းကြီးတို့များဆက်ကြဆိုတာပေါက်ခွာလာလို့သာသနာအတွက်ကျိုးရှိတာတဲ့အဲ့တော့ဆရာတော်ကြီးရဲ့စိတ်နေစိတ်သားကကိုရီတယောက်ချမ်းသာရောက်ဖို့ဖူလောက်ကျိုးကိုအာမထုတ်ဘူးတဲ့ဆရာတော်ဟာအဲ့တော့ဆရာတော်ရဲ့စီမင်းဆဲချက်ဟာစိတ်ကောင်းရှိဖို့ကပထမစာတက်ဖို့ကဒတမအဲ့တော့စာမတက်စီခြင်းလို့ဒီလိုရေးတာလားဘယ်ဟုတ်ပါ့မလဲစာတက်ယုံတက်ပြီးတော့စာတိုင်းမကျင်းမဲနဲ့စိတ်ထားတွေညံ့ရင်ငရဲကြနိုင်တယ်ဒါကြောင့်စိတ်ထားကောင်းဖို့လိုတယ်
အဲ့တော့စာမတက်ပေးမဲ့စိတ်ထားကောင်းရင်အပင်ကြီးကလွတ်နိုင်တယ်။ဒါကြောင့်စိတ်ကောင်းရှိဖို့ကပထမ။စိတ်ကောင်းရှိရင်ဘာဆက်လုပ်မလဲ။စာတက်အောင်ကြိုးစားဆိုပြီးတော့ဆရာတော်ကသူ့ရဲ့ဘဝမှာစာရီကြိုးစားခဲ့တယ်၊စာရီချခဲ့တယ်။နောက်ဆုံးပြန်တော်မူမဲ့နေ့ပေမဲ့နေ့ထိ၄နာရီခွဲမှာပြန်တော်မူမဲ့တစ်ချက်ထိုးထိစာချစာရေးပြီးတော့သာသနာပြုသွားခဲ့။စာတင်တက်ကြီးတွေထောင်းပြီးတော့တပည့်မျိုးဆက်တွေထုတ်သွားခဲ့တယ်။ဒါပါလေ။ကိုရီတယောက်ချမ်းသာရောက်ဖို့ခုလောက်ကြိုးကုပ်အမထုတ်ဘူးတဲ့။ကိုချမ်းသာဖို့အတွက်လှုပ်တာမဟုတ်ပါဘူး။အစင်းရဲ့ငတ်ခံပြီးတော့စာတင်တိုက်ကြီးတဲတယ်၊စာရီရေးတယ်၊မြတ်စွာဘုရားသာသနာရှေဖို့ပါတဲ့။အဲ့တော့သာသနာရှေဖို့ဆိုတာစာမတက်လို့မဖြစ်ဘူးဆိုတာဆရာတော်သိပါတယ်။ဒါကြီးမဲ့လို့စာတက်ပြီးတော့စာတိုင်းမကျင်မဲနဲ့စိတ်ထားညံ့တဲ့ပုဂ္ဂိုလ်တွေဟာအပင်ကြီးရဲ့ကြနိုင်တဲ့အတွက်စိတ်ကောင်းရှိဖို့ပထမလို့ရေးတာစာမတက်စီခြင်းလို့မဟုတ်ဘူးဆိုတာဆရာတော်ဘုရားကြီးရဲ့ဘဝဆရာတော်ဘုရားကြီးရဲ့စိတ်နေစိတ်ထားဆရာတော်ဘုရားကြီးရဲ့အကျင့်စရိုက်ဆရာတော်ဘုရားကြီးရဲ့လုံရက်ဓာရီကိုသုံးသက်ကြည့်ဆရာတော်ကြီးဟာစာမတက်စီခြင်းလို့ရေးတာလားစာတက်ပြီးစိတ်ကောင်းမရှိမှဆိုလို့ရေးတာလားဆိုတာဒီဖြေပေါ်သွားပါတယ်ဒါကြောင့်မို့ဘုန်းကြီးတို့တောင်မျိုးခန္ဓာယုံတော့အပြောခံခဲ့ရတဲ့စကားဟာဒါစာတက်ပြီးတော့စိတ်ထားမကောင်းတဲ့ပုဂ္ဂိုလ်တွေစာတိုင်းမကျင့်တဲ့တရားတိုင်းမကျင့်တဲ့ပုဂ္ဂိုလ်တွေအတွက်ရည်ရွယ်တာလို့ဒါလေးကိုနားလည်စီခြင်းနဲ့အတွက်လေလာသုံးသက်ဆုံးဖြတ်စေခြင်းဆိုတဲ့တရားကိုယနေ့ဓမ္မလက်ဆောင်ပေးပါတယ်။ဒါလို့ဆိုရင်ဘုန်းကြီးပြောခြင်းတဲ့အတိပ္ပယ်တွေထိုက်တယောက်ပြည့်စုံသွားပါပြီ။ဒီတရားတော်ကိုနာယူပြီးတော့ရှမ်းပမာမိသားစုဟာစီကကိုကိုယ်တာနဲ့ပတ်သက်ရင်လည်းလေလာသုံးသက်ပြီးမှဆုံးဖြတ်ကိုကိုယ်ပါ။ဘာလို့ကိုပဲလှုပ်လို့လေလာသုံးသက်ပြီးမှဆုံးဖြတ်လို့ပါ။ဒါဆိုရင်အမှားကင်းစင်ပြီးတော့အမှန်တရားနဲ့နှီးဆက်ပြီးနိဗ္ဗာန်ချမ်းသာမျက်မှောက်ပြုနိုင်ပါれလို့ဒါလေးကိုဓမ္မလက်ဆောင်ဝင်နေအဖြစ်ပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့အမှန်တရားနဲ့နှီးဆက်အောင်ကြိုးစားနိုင်ကြပါစေကြိုးစားရင်ကြိုးစားရင်လည်းပါရမီတွေရင့်တန်ပြည့်ဝကမညံပုံညံဖြင့်နိဗ္ဗာန်ချမ်းသာမျက်ကိုကိုစီကိုငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း